Welcome to the Voice of America in Burmese.
Mingla Manekima, Washington Mural, VOE, American Tangani, Natal Sakukuni, John La Tongye, Danila Lineke, Sisingo, Nemasano de Menet, Taunayani, Kunanai, Lightometer, Nasale, Laze, Nasa de Dugani, Dayai Tolin, Tomavashi. Jama, Intinima,
Mingla Manekimashin, Jama, thank you, Taipa, Kunya, we are net to Trini, Jinabame. Iranet, Trinja Machine, Alonso, Swindle Lude, Lu, American Nanganjai, Winchi, Mike Pompeo, Gapioso, like Bari, Check them run, Nangan Shamni, Donsan Sujikado, Winji Joe, Nanganjai, Winji, Nout them run, Dresson, Swindlebo, Shinibari. Jacan Binari, Sissing, you can name ye Dinibo, Drepit, Lu, Damro, Gapio Bari, Didrin in it to take down your drinny Nasin Jayapa machine.
Kamavi, the rain season, now by Malay. Check the Mara Nangangu, Lea da keys in tea, Nangano diming and Boku, Don San Suji, Yashinira, Nepa, the Biro, don't that check good, didn't say Yamaro. Tagaro, Balin Tekdu, Nyesa Katika, the Uye, don't that check good, Jaja Yaraba, the rain season now by my update, so didn't set Bibu Shibare, Eddy now, Nyama, Yea, Sunigam, didn't set that Kama, the coffee, Saibuye, the Siboy, Lungan, but the Biole, Jabu Shibare, Kuro, now Songya, Nanganaga, the Rinugu, Matt Thanky, Tainet, Gonya, we all look up, Job Yamavash.
Nangan Dimma Moody, Shotana ye adway. American Becca, Iranet, Trinja Machine, Alonso, Swinry Lode, Lo. American Nanganjai, Winchi, Mike Pompeo got the Ningri Mapio Vari. Tabi met Iran Suya, Becaro. Caesar, Swinry Moody, Pilla ye aboard, they be ro, Mulem Tabao. Jordan Thamacha Dimitabe, Swinry, Moonet. Nibo, Biensin Tajau, Swinnebo, Sindin Shichau, American Nanganjai, Winjiga, Switzerland, looked at Drinza, Shinlinbo, Mapio, Suvari, Tabi met Iran, Dolan ye, Taye, Suala de, Loya de Gu, Biangle, Pinaye, American ye, Juban Hudicaro, Sabi Shini Mapite, Lu, Nanganjai, Winji, Bombioga, Talang Biovari, Iran Baka, Throne in a Bongman and Kulu, Pumu, Lubare, Surago, Tati, Pianine, Kama, Swinnebo, American Baka, De Chapiensin Tare, Lule, Nanganjai Winji got pure body, Tabi Mele Iran Nanganjai Winji Mohammed Javet Zarif Garo. American got EBC News Network at Dresso Mimian Gamma. American at Sunuwe de Pimalabo, Miare, Lupio Sutavare.
American be winning visa, shout out to Aloni Baha. Goye, social media net, but the Chella de go, Tedwin, Pobiama, Pedello, American Nanganjai Win Tanaga, pure body. Visa shout to Reha, Longering, Honey, Edwin, Facebook, Twitter, YouTube net. Tiongnganga webu social media drama tungyukere account name email lisa ne phone number di ko phopya ya ma phit de lo ku be nangan go khyi twa ke de le so ra ne piwin kwe a nyin be khan ya da la sa ra di ko le phopya ya me lo so ba de da a pyin american visa shaut tha du ye mi ta zu win de a chan phe wa ra zwe lo yet de ne pat tet khe bu jin shi mi shi so ra ko le me myan ma phit ba de tamara trend a so ya le de tin ja lai de di tamat che a tit ha American ma amira ni thang kwen visa shaut tha du ri atwe yo ale pat visa longan visa ne chaung tha visa shaut tha du ri atwe chaung win ma phit par de di tamat chak ko 2018 march la dong ga asu pyu khe bi tan wun nan di ne asu ya wun nan di ga lwe lo visa shaut tha du nangan ya da 15 tan paw a chu tet yauk si ma ba
American Tamara Donald Trump ye tinin la ni sa me Britain nangan nangan no khee sin atwe Britain ma pyin sin ni chein ma be American ne Britain ja ga athu sat san yi so de a paw ayun sai sia phit la ba de let to lo kauk khan ne YouGov Lulu sit tat ma ro Britain Lulu ye 68 ya gain nong ga Tamara Trump ko mlo la de shu myin chet twe shi ni ja ba de da ba me le tamara trump ye nangan no khee sin ko san chin mu de thauk khan tu ga po pi mya ba de yugap ye sit tam ma ro american tamara trump ye khee sin ko phyet pyin tin ne lo pyo tu ga 40 ya gain nong da shi pi a season tai set twa bo pyo tu ga ro 46 ya gain nong shi ba de tamara trump ga tu ye ywe kaw pwe siam ye ko britain thauk lan ye agency twe ga thauk lan khe de lo su swae khe de lo Britain Leya Son Apwet Tikhu Ye Muslim Sanjin Ye Video Tikhu Ko Tamara Trump Ga Twitter Ma Tong Pyan Yee Ta Khe Pi De Naw Ma Ro Britain Pi Tu Re Ga Tu Ko Pyet Tin Pyo Su Khe Cha Da Phit Par De
Long Ga De A Nit 30 Rong Ga Tiyou Nangan Beijing Myo Tiananmen Yee Myin Ma Lu Baung Mya Soa Ti Song Ga Ya De Democracy Yee Taung So San Na Pya Tu Re Ko Nain Nain Ga De Lo Ya Ha မှန်ကန်တဲ့မူဝါဒဆုံးဖြတ်ချက်ဖြစ်တယ်လို့တရုတ်အစိုးရတာဝန်ရှိသူတို့ကတနင်္ဂနွေနေ့မှာပြောကြပါတယ် TNMN အရေးခင်းတို့ကနိုင်ငံရေးမငြိမ်မသက်ဖြစ်နေတာကိုတရုတ်ဘိုအစိုးရအနေနဲ့ကင်တွယ်ဖြေရှင်းဖို့လိုပြီးစူပူမှုတွေကိုဖြုတ်ခွင်းနှိမ်နင်းဖို့ဆုံးဖြတ်ခဲ့တာဟာမှန်ကန်တဲ့လို့ရဖြစ်တယ်လို့တရုတ်ကာကွယ်ဥက္ကဋ္ဌကြီးဝေဖန့်ချီကစင်ကာပူနိုင်ငံမှာကျင်းပတဲ့ညီလာခံတစ်ခုအတွင်းမေးခွန်းတွေဖြေကြားရမှာထဲသွင်းပြောဆိုသွားတာပါ TNMN အရေးခင်းကိုတရုတ်အစိုးရကရဲရဲစစ်ကင်တွယ်ဖြေရှင်းမှုဟာအင်မတန်ရှားပါးလှတဲ့တုံ့ပြန်မှုဖြစ်တယ်လို့ဝန်ကြီးဝေကကာကွယ်ပြောဆိုသွားပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်Czech သမ္မတနိုင်ငံဝန်ကြီးချုပ် Andrei Babis ရဲ့ဖိတ်ကြားချက်နဲ့ Czech သမ္မတနိုင်ငံကိုတရားဝင်ချစ်ကြည်ရေးခီရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဝန်ကြီးချုပ် Andrei Babis နိုင်ငံခြားရေးဝန်ကြီးတို့နဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့သမ္မတ Milo Siman နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။မနေ့ဖြန်အင်ကာနစ်မှာတော့စီးပွားရေးဖိုရမ်မှာထောင်ဆန်းစုကြည်မိန့်ခွန်းပြောမှာဖြစ်ပါတယ်။ဒေါ်ဆာဆူချီနိုဘယ်ငြိမ်းချမ်းရေးဆုအတွက်1992ခုနှစ်တုန်းက Czech သမ္မတဟောင်း Václav Havel ကစီရင်သွင်းထောက်ခံခဲ့တာဖြစ်ပါတယ်။ Havel ရဲ့ကောက်မွေအဖြစ်ဆက်ဆက်နေတဲ့ Foreign 2000အစည်းအဝေးပွဲကို2013ခုနှစ်တုန်းက Prague မှာကျင်းပခဲ့ပြီးဒေါ်ဆာဆူချီတက်ရောက်မင်ကွန်းပြောကြားခဲ့ပါတယ်။ Czech သမ္မတနိုင်ငံခီးစဉ်အပြီးမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဟန်ဂရီနိုင်ငံကိုအလုတ်သဘောခီးဆက်မှာဖြစ်ပါတယ်။အခု Czech သမ္မတနိုင်ငံနဲ့ဟန်ဂရီခီးစဉ်အတွင်းမှာတော့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်လည်းလိုက်ပါသွားပါတယ်ရှင်
။ဂျပန်နိုင်ငံမှာနိုင်ငံသားကျွမ်းကျင်လူသားဗီဇာနဲ့တွားရောက်အလုတ်လုပ်ကြမယ့်မြန်မာနိုင်ငံကအလုတ်သမား1000ကျော်ကိုလာမယ့်ဩဂုတ်လကစလို့ပထမအထုပ်အဖြစ်စာတရေးဝင်ဆေးလွှတ်သွားမှာဖြစ်ပါတယ်။ဂျပန်နိုင်ငံဘက်ကOne Hat Human Resource Union နဲ့မြန်မာအစိုးရအသိမှတ်ပြုပြည်ပအလုပ်ကိုင်ရှာဖွေပေးရေးအေဂျင်စီ5ခုတို့နှစ်နိုင်ငံနားလည်မှုစာကြွန်လွှာ MOU လက်မှတ်ထိုးဘက်ကိုရန်ကုန်မြို့ရှန်ဂရီလာဟိုတယ်မှာမေလ29ရက်နေ့ကကျင်းပခဲ့တာပါဂျပန်နိုင်ငံကိုအခုလိုတွားရောက်ကြမဲ့မြန်မာလူသားတွေဟာဆောက်လုပ်ရေးဟိုတယ်လုပ်ငန်းနဲ့စိုက်ပျိုးရေးခန္ဓာတွေမှာလုပ်ကိုင်ရမှာဖြစ်တယ်လို့ One Hat Human Resource တာဝန်ရှိသူတွေရဲ့ပြောကြားချက်ကိုသတင်းတွေမှာဖော်ပြပါတယ်မြန်မာနိုင်ငံသားတွေဂျပန်မှာအခုလိုလာရောက်လှုပ်လှုပ်ခွင့်ရတာဟာရေရှည်မှာမြန်မာနိုင်ငံအတွက်အကျိုးဖြည့်ထွန်စေလိမ့်မယ်လို့တိုကျိုမြို့ကမြန်မာရေးလှုပ်ရှားသူဦးကျော်ကျော်စိုးကပြောပါတယ်
။ဟုတ်ချက်ကနေမြန်မာနေထိုင်တဲ့တိကျုံကြီးသူရဲ့ဒီဘာကဝင်တင်နေတာနေထိုင်တာဟုတ်တိကျုံကြီးမြန်မာရေးအတွက်အေကာကန်ရှင်ကြီးအကောင့်စေရပါလိမ့်မယ်။ဆက်ချက်ကလူရဲ့ဂီတာလူကြီးပုံမူကြီးပုံရပါလိမ့်မယ်။
ဂျပန်မှာအလုပ်လုပ်နေတဲ့မြန်မာတွေအနေနဲ့အခြေခံနေစဉ်သုံးဂျပန်စာကိုတင် जा တက်မြောက်မှာဖြစ်ပြီးအစိုးရကသတ်မှတ်ထားတဲ့နှုံးနာအတိုင်းအလုပ်ကန်ရှာဖွေအေဂျင်စီတွေကိုပေးရမှာဖြစ်တယ်လို့ဆိုပါတယ်ဂျပန်ရဲ့အလုပ်သမားလိုအပ်ချက်အရနိုင်ငံသားကျွမ်းကျင်အလုပ်သားတွေကိုခေါ်ယူဖို့ဂျပန်အစိုးရကဒီနှစ်အစောပိုင်းလွှတ်တော်မှာဆုံးဖြတ်ခဲ့တာပါဂျပန်မှာတရားဝင်နေထိုင်အလုပ်လုပ်ခွင့်ရတဲ့နိုင်ငံသားတွေအတွက်ဗီဇာသက်တမ်းက3နှစ်ကနေ10နှစ်အထိတက်တန်းတို့ကွင်ရှိပါတယ
်ရခိုင်ပြည်နယ်တွင်းမှာရခိုင်လက်နက်ကင်တပ် AA ကိုတိုက်ခိုက်နေတာကနယ်မြေတည်ငြိမ်မှုစစ်ဆင်ရေးတာဖြစ်တယ်လို့တပ်မတော်ဘက်ကပြောဆိုလိုက်ပါတယ
် AA နဲ့ပတ်သက်လို့အကျွန်တော်နံပါတ်၁ကတော့သူတို့ပြောနေတယ်ကျွန်တော် confederation ပေါ့ဒီကိစ္စကိုကျွန်တော်တို့ကတော့အလုံးစံပေါ့နောက်တစ်ခုကတော့ကျွန်တော်တို့ကဒီရခိုင်ဒေသမှာ AA ကိုခြေချတာတော့အလုံးစံပေါ့ဒါတော့ကျွန်တော်တပ်မတော်သဘောထားအခုကတော့ကျွန်တော်တို့လက်ရှိဆောင်ရွက်နေတဲ့လုပ်ငန်းစဉ်ကျွန်တော်တို့ဒါနဲ့ပတ်သက်လို့ဒါ stability operation လို့တည်ငြိမ်မှုစစ်ဆင်ရေးနဲ့ကျွန်တော်တို့ဆောင်ရွက်နေပါတယ်။အဲ့အတွက်တော့ကျွန်တော်တို့ဒီလုပ်ငန်းစဉ်ဒီမှာပါဝင်တဲ့အဲ့ data ကိုကျွန်တော်လုံးလုံးစိတ်ချရတဲ့ပတ်ဝန်းကျင်အနေထားကိုထိသိမ်းပေးနိုင်အဲ့တိုင်းပြန်နေပြီးတော့တိစောက်ပေးနိုင်မှုတော့ကျွန်တော်တို့ဆောင်ရွက်နေပါတယ်။
မနေ့တနင်္ဂနွေနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဘိုးချုပ်စိုးနိုင်ဦးကသတင်းထောက်တယောက်ရဲ့အမိကိုအခုလိုဖြေကြားသွားတာပါရခိုင်လက်နက်ကင်တပ် AA ကပြောဆိုနေတဲ့လွတ်လပ်စွာအုတ်ချုပ်စီမံပိုင်ခွင့်ရှိတဲ့ Confederate ဆိုတာကိုတက်မတော်ဘက်ကလုံးဝလက်မခံတဲ့အကြောင်းနောက်ရခိုင်လက်နက်ကင်တပ် AA ကိုရခိုင်ပြည်နယ်မှာအခြေချခွင့်လည်းလုံးဝလက်မခံဘူးလို့ဘိုးချုပ်စွန့်နိုင်ဦးကပြောဆိုသွားတာပါရခိုင်လက်နက်ကင်တပ် AA နဲ့တပ်မတော်ချတိုက်ပွဲတွေကြောင့်နေရွှန်ခွာထွက်ပြေးရသူ 3,000 ကျော်ရှိတယ်လို့ကုလသမဂ္ဂဘက်ကပြောဆိုထားပြီးဒီလူတွေအခုချိန်ထိနေရရင်မပြောင်းနိုင်သေးပါဘူးရခိုင်ပြည်နယ်တွင်းမှာလည်းရခိုင်လက်နက်ကင်တပ်နဲ့မြန်မာတပ်မတော်ချတိုက်ပွဲတွေဆက်ပြီးရှိနေပါတယ်ရှင
်မြန်မာနိုင်ငံအထက်ဘက်စကိုင်းတိုင်းမှာတရားမဝင်ခိုးထုတ်တဲ့တစ်တန်320ကျော်ကိုမြန်မာအာဏာပိုင်တွေကမေလာအတွင်းဖမ်းမိသိမ်းဆီးလိုက်ကြောင်းမြန်မာရဲတပ်ဖွဲ့ကပြောပါရယ်တတော်ဦးစီးဌာနမြို့နယ်အုတ်ချုပ်ရေးအဖွဲ့မြန်မာရဲတပ်ဖွဲ့တို့ပူးပေါင်းထားတဲ့ရှာဖွေရေးအဖွဲ့ကဒီတရားမဝင်တစ်တွေကိုအိန္ဒိယနယ်စပ်တမူးမြို့မှာသိမ်းဆီးလိုက်တာပါဖမ်းဆီးရမိတဲ့အထဲမှာတစ်မာနဲ့ကျွန်းတစ်တွေပါဝင်ပြီးဒီတစ်တွေဟာတမူးမြို့နယ်မော်လူးနယ်အလော်တစ်တောတွေကထုတ်ယူခဲ့တာဖြစ်ပါရယ်ဖမ်းဆီးမိတဲ့တစ်တွေနဲ့အတူမော်တော်ဆိုင်ကယ်6စီးနွားအပါဝင်လဲ5စီးတစ်ပြက်ဆက်စရာတွေကိုလည်းတင်းစီခဲ့တယ်လို့ဆင်းဟွာသတင်းမှာဖော်ပြထားပါတယ်မြန်မာအနာဘိုင်းဒီအနေနဲ့တရားမဝင်တစ်ထုတ်လို့ရောင်းချမှုကိုတားဆီးနှိမ်နင်းနေပြီးပြီးခဲ့တဲ့ဇန်နဝါရီလတုန်းကလည်းဗကိုးတိုင်းအတွင်းမှာတရားမဝင်ထုတ်လို့နေတဲ့တစ်63တန်ကိုဖမ်းဆီးရခဲ့ပြီးခဲ့တယ်လို့ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကလည်းကျွန်းတစ်လုံးတွေတနင်္သာရိုးတက်လာတဲ့ဆက်လီ16ဆင်းကိုမန္တလေးတိုင်းစင့်ကူမြို့နယ်မှာဖမ်းမိခဲ့ပါတယ်
The Voice of America, VOA. တနင်္လာနေ့နေနေခင်သတင်းစီစဉ်ကိုမတ်တင်ကီထိုင်းနဲ့ကိုညာဝေးအောင်တို့ကတင်ဆက်ခဲ့တာပါ။အခုတော့သတင်းလွှာကိုနားဆင်ရမှာပါရှင့်။ Czech သမ္မတနိုင်ငံကိုချစ်ကြည်ရေးခီးစဉ်ဖြင့်ရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ဟာဒီကနေ့တနင်္လာနေ့မှာ Czech သမ္မတဝန်ကြီးချုပ်တို့အပြင်အစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံမှာပါ။မြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရမှလည်းတာဝန်ရှိကြောင်းအနောက်နိုင်ငံတွေရဲ့ဝေဖန်ကန့်ကွက်မှုခံရခြင်းဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တဲ့ Czech သမ္မတနိုင်ငံကိုတွားရောက်တဲ့ဒေါင်ဆန်းစုကြည်ရဲ့ခီးစဉ်ပေါ်သုံးသက်ချက်တချို့ကိုတော့ဆက်ပြီးနားဆင်ပါရှင်
။ Czech ဝန်ကြီးချုပ်အန်ဒရီဘာဘီးစ်ရဲ့ဖိတ်ကြားချက်နဲ့လေးရကြချစ်ကြည်ခီးစဉ်ဖြစ်စနေနေ့ကလေးကချက်သမ္မတနိုင်ငံကိုရောက်ရှိလာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့တနင်္လာနေ့မှာဝင်ကြီးချုပ်အန်ဒရီဘာဘီးစ်နဲ့နိုင်ငံခြားရေးဝင်ကြီးတော့မတ်စ်ပက်ထရစ်တို့နဲ့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကိစ္စတွေဆွေးနွေးဖို့ရှိပါတယ်။ဒါ့အပြင်သမ္မတမီလော့စ်ဇီမန်ကိုလည်းတော်ဆန်းစုကြည်ကတွားရောက်တွေ့ဆုံမှာပါ။အင်္ဂါနေ့မှာတော့မြို့တော်ပရက်မှာပြုလုပ်မဲ့စီးပွားရေးညီလာခံကိုတက်ရောက်ပြီးမိကွန်းပြောကြားမှုရှိပါတယ်။အဲဒီနောက်ဟန်ဂရီနိုင်ငံကိုအလုတ်တဘောခီးစဉ်နဲ့ဒေါင်ဆန်းစုကြည်ကဆက်လက်ထွက်ခွာမှာပါ။ဥရောပသမဂ္ဂဖွဲ့ဝင်ချက်နဲ့ဟန်ဂရီနိုင်ငံတွေကိုတွားရောက်တဲ့ဒေါင်ဆန်းစုကြည်ရဲ့အခုခီးစဉ်အတွင်းမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဥရောပသမဂ္ဂဖွဲ့ဝင်နိုင်ငံတွေကြားထဲမှာသဘောထားအမြင်ကွဲပြားနေတာတွေ့ရတယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်အငြိမ်းစားကတိကဟောင်းဦးခင်မောင်စောက VOE ကပြောပါတယ်။
ဥရောပသမဂ္ဂနဲ့မှအတွင်းမှအကွဲပြဲတွေရှိတယ်။ဒီဖိလစ်ပိုင်ဒီချက်နိုင်ငံဆလိုဗက်ကီးယားနိုင်ငံဟန်ဂေရီပိုလန်အဲ့ဒါတွေကသူတို့ဒီဥရောပတိုက်ထဲကိုအရှင်းလေဘင်းကလူတွေဝင်လာတာကိုမချိုက်ဘူး။အဲ့ဒါကိုသူတို့ကသဘောမတူတဲ့အုပ်စုတွေထဲမှာပါတယ်။အဲ့ဒါတွေကိုထောက်ကြည့်ခြင်းအပြင်ဥရောပသမဂ္ဂနဲ့မှလည်းအတွင်းမှအကွဲပြဲတွေရှိတယ်။ရှိပြီးသူတို့ဒီအပေါ်ဘက်ကလုပ်နေတဲ့မူတွေကိုလက်မခံတဲ့နိုင်ငံတွေလည်းရှိတယ်။ရှိတော့သူမမပြေကိုလုပ်နေတာကဒီဥရောပထိပ်ပိုင်းကဒီဥရောပသမဂ္ဂထိပ်ပိုင်းကဂျာမနီတို့ပြင်သစ်တို့အင်္ဂလန်တို့အဲ့ဒါတွေကပြဿနာဖော်နေတာဟုတ်ဖော်နေတော့ဟိုဘက်ကပြဿနာမဖော်တာကဒီချက်တို့ပိုလန်တို့ဟန်ဂေရီတို့ဩစတြီးယားတို့ပါနိုင်တယ်အဲ့ဒါတွေကပြဿနာမဖော်ဘူးမဖော်တော့အဲ့လူတွေကအဲ့ဒီကြောင့်မလို့လက်တို့အမဒီရတော်စုကိုဖိတ်ပြီးတော်စုကလည်းအဲ့ဒီကြောင့်သွားတာဖြစ်နိုင်တယ်လို့ကျွန်တော်ထင်တယ်
။2019ခုနှစ်ကမြန်မာနိုင်ငံရခိုင်ပြည်နယ်ပဋိပက္ခမှာရိုဟင်ဂျာမွတ်စလင်တွေတိမ့်တဲ့ချီတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့စစ်တပ်ရဲ့အင်အားသုံးနယ်မြေရှင်းလင်းမှုကိုနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်အနေနဲ့ကန့်ကွက်ရှုံချဖို့နိုင်ငံတကာကဝိုင်းဝန်းဖိအားပေးတာကိုလက်မခံငြင်းပယ်ခဲ့တဲ့အတွက်ဒေါအောင်ဆန်းစုကြည်ဟာအနောက်နိုင်ငံအများစုရဲ့အပြင်းထန်ဝေဖန်မှုကိုခံခဲ့ရတာပါ။
ဒါပေမဲ့အခု check နဲ့ hungary keys တွေမှာတော့မြန်မာနိုင်ငံတွင်းအခြေအနေတွေကိုဒေါန်ဆန်းစုကြည်အနေနဲ့ကိုယ်တိုင်ရှင်းပြခွင့်ရမှာဖြစ်တယ်လို့စီးပွားရေးအခွင့်အလမ်းတွေလည်းပိုပြီးရလာမယ်လို့မြင်ကြောင်းဦးခင်မောင်စောကဆိုပါတယ
်။အခုဒေါန်စုကြည်နိုင်ငံတွေကိုသွားတာကတော့မြန်မာပြည်အတွက်ကတော့ကောင်းကျိုးနဲ့ဆိုးကျိုးရှိကြည့်မယ်ဆိုရင်ပိုပြီးကောင်းကျိုးဖြစ်မယ်လို့ပဲကျွန်တော်ထင်ပါတယ်။ဒါကြောင့်သူတို့ဘက်ကနေဘယ်ရီကိစ္စနဲ့မင်းနဲ့ကိုယ်ကနေရှင်းပြဖို့သူတို့ EU ထဲမှာပဲသူကိုယ့်ရဲ့အယူဝါဒမြန်မာနဲ့နိုင်ငံကြီးရှိအောင်ပါပေါ့လေအခုတော့လို့သူတို့မင်းရင်လည်းမင်းပစီပေါ့မင်းရင်လည်းသူဖြည့်ရှင်းပါပဲလေဖြည့်ရှင်းရတာပိုကောင်းပါတော့ပေါ့
check နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးကိုပြန်ကြည့်မယ်ဆိုရင်စစ်ဆိုးရလက်ထက်ငြိမ်းချမ်းချုပ်ချခံထားတဲ့ဒေါအောင်ဆန်းစုကြည်ကို1992ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုအမည်စင်းတင်သွင်းရမှာကွယ်လွန်သွားပြီဖြစ်တဲ့ check သမရာဟောင်းဗာကလက်ဟာဗယ်ကထောက်ခံပေးခဲ့သူတဦးဖြစ်ပြီးမြန်မာဒီမိုကရေစီရေလှုပ်ရှားမှုကိုလည်း check နိုင်ငံကအဓိကထောက်ခံခဲ့တဲ့နိုင်ငံဖြစ်ပါတယ်အခုဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရက်သားဆိုးရတက်လာချိန်မှာလဲ check နိုင်ငံကစီးပွားရေးဆိုင်ရာတန်တမန်ဆက်ဆံရေးကတဆင့်မြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့ဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုကိုကူညီပံ့ပိုးနေတာဖြစ်ပါတယ်။မက်ရှလာအစောပိုင်းကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့ Czech နိုင်ငံသားဝင်ကြီး Thomas Patrick ကလည်းသတင်းမီဒီယာတွေနဲ့တွေ့ဆုံရမှာလက်ရှိ Czech သမ္မတနိုင်ငံကိုမြန်မာနိုင်ငံကကုန်ပစ္စည်းတင်ပို့ရောင်းချမှုဟာတစ်နှစ်ကို American Dollar တန်း80နီးပါးရှိကြောင်းနဲ့အဓိကအထက်အလိတ်အစားအသောက်နဲ့ကုန်ကြမ်းပစ္စည်းတချို့ဖြစ်တယ်လို့သူကပြောပါတယ်။ဒေါန်ဆန်းစုကြည်ဟာသူ့ရဲ့ Czech နိုင်ငံခီးစဉ်အတွင်း Prague မြို့မှာအင်္ဂါနေ့မှာပြုလုပ်မဲ့စီးပွားရေးညီလာခံတက်ရောက်မိကွန်းပြောရမှာလဲမြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံမှုနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေကိုဦးစားပေးပြောဆိုလိမ့်မယ်လို့မျှော်လင့်ရပါတယ်။ Czech နဲ့ Hungary နိုင်ငံခီးစွင်တွေမှာဒေါန်ဆန်းစုကြည်နဲ့အတူအပြည့်ပြည့်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့နိုင်ငံသားရေးဝန်ကြီးဌာနကတာဝန်ရှိသူတွေလိုက်ပါသွားပါတယ်ရှင်။ဆက်လက်ပြီးတော့မြမရေးရာဆွေးနွေးခန်းစီစဉ်ကိုတင်ဆက်တော့မှာပါ။တနုကိုပိုင်အုတ်ချုပ်ခွင်းရရွာငန်ဒေတာကကော်ဖီဟာဓာတုငေဩစာမသုံးဘဲတဘာဝအတိုင်းစိုက်ပျိုးတာဖြစ်လို့အရေးအသွေးကကပထိတ်တန်းဆိုပေမဲ့နိုင်ငံတကာဈေးကွက်ကိုထိုးဖောက်နိုင်ဖို့တော့အခက်အခဲရှိနေပါတယ်။ကော်ဖီအသင်းလည်းဖြစ်တဲ့နောက်ရွာငန်ကော်ဖီအသင်းရဲ့နာယကဦးဝင်းအောင်ကျော်ကိုကျွန်မတို့ VOA ဝိုင်းတော်သူမက်ခင်ဖြူတွေးကတွေ့ဆုံမေးမြန်းထားပါတယ်ရှင်။
ကျွမ်းအားဒီမှာရွာငန်ကိုရောက်တော့မှာစိတ်ဝင်စားတာကပါလဲဆိုတော့ရွာငန်မှာကဒီကော်ဖီလုပ်ငန်းပေါ့ခုနောက်ပိုင်းမှာတော်တော်လေးကိုတွင်းကျကျလောက်လာတယ
်ဒီ
နိုင်ငံကအဆင့်ကြီးအထူးတန်းဝင်ကော်ဖီထုတ်လုပ်တဲ့အဆင့်ကြီးထိပေါ့နော
်
ရောက်လာတယ်ဒါပေမဲ့တစ်ချိန်လုံးကတော့တိတ်ပြီးတော့မသိခဲ့ကြဘူးရွာငန်မှာဒီလိုကော်ဖီစိုက်ပြုတ်လို့ရတယ်ဆိုတာဒါပေမဲ့အန်ကယ်ဝင်းအောင်ကျော်တို့ကြတော့ဒီကော်ဖီလုပ်ငန်းကိုလည်းတခြားလုံးလောက်လာခဲ့တဲ့သူဖြစ်တယ်လက်ရှိမှာလည်းဒီရွာငန်ကော်ဖီအသင်းရဲ့နောက်ဒီမြန်မာတနိုင်ငံလုံးရဲ့ကော်ဖီအသင်းမှာလည်းနိုင်ငံကတူနေဖြစ်တယ်ဒီလုပ်ငန်းအကြောင်းလည်းထဲထဲဝင်ဝင်လုပ်ကြနေတဲ့ဖြစ်တယ်ဆိုတဲ့အခါကျတော့ဒီရွာငန်ရဲ့ကော်ဖီအကြောင်းတော့ဒါအကောင်းဆုံးရှင်းပြနိုင်မဲ့ပုံကုတ်တူလို့လည်းယူဆပါတယ
်။
ဒါကြောင့်မလို့ဟိုအငငယ်နဲ့အခုလိုတွေ့ဆုံခွင့်ရတဲ့အတွက်လည်းအထူးလဲဝမ်းသာပါတယ်။ကျေးဇူးလည်းတင်ပါတယ်ရှင
့်။ဟုတ်ကဲ့ပါဟုတ်ကဲ့။
ဟုတ်ကဲ့ရှင့်။ဟုတ်ကျွန်မလေးအရင်ဆုံးသိချင်တာကတော့ဒီရွာငန်ကော်ဖီကအခုဆိုနိုင်ငံတကာအဆင့်ကြီးစပြီးတော့ထိုးဖောက်ဝင်ရောက်လာပြီ
။ဟုတ်ကဲ့
။ဒါပေမဲ့ဆိုတော့အဲ့ဒီအဆင့်ရောက်အောင်အတွက်ဘယ်လောက်ထိကြိုးပမ်းခဲ့ရတာလဲရှိပါလဲရှင
့်။ဘယ်လောက်ထိကြိုးပမ်းခဲ့ရအောင်ဆိုကျွန်တော်ကဒီဟွာပေါ့ဗျာကျွန်တော်2008လောက်ကပေါ့ဗျာ။အခု6လောက်ကကျွန်တော်တို့ကဒီ coffee ဌာနရေပေါ့เนาะအဲနောက်ပြီးတော့ကျွန်တော်ဒီဟိုပေါ့ဟိုဘာကောလဲ FAO က program နဲ့လာတဲ့ coffee technician တွေပေါ့ဒီမှာစပြီးကျွန်တော်ကဖိတ်ခေါ်လိုက်တာပေါ့เนาะအဲဖိတ်ခေါ်ပြီးတော့ဒီမှာ coffee တွေဒီလိုဖြစ်နေတယ်ဆိုတော့တို့လာလေ့လာလေ့လာပြီးတော့အဲ့အချိန်ကတော့မျိုးက variety ကများနေသေးတယ်ဆိုတော့သူကဟို Shehong Asian Gin ခေါ်တာပေါ့အဲ့ဒါတွေလည်းများတယ်ပေါ့အခုနောက်ပိုင်းမှာကျွန်တော်တို့ကဒီဘိန်းအစားထိုးအတွက်ရောက်လာတဲ့ဒီ Costa Rica ရောက်လာတဲ့ cut white မျိုးပေါ့เนาะဒီမျိုးတို့တွေ့သွားတော့ကျတော့ဒါဟိုဒီဒေတာနဲ့တဟဇာတာဖြစ်တယ်ဒီမှာအရေးသွေးလည်းကောင်းတယ်ယောဂန်တန်ခံတယ်ပေါ့နော်အဲသူတို့ဟိုကပီနီဘိုင်လောက်ကြည့်တော့ကပီမှာလည်းကောင်းတယ်ဆိုတော့အဲ့ဒါကိုစပြီးတော့အခြေခံပြီးစိုက်ခဲ့တာပေါ့စိုက်ပြီးတော့စိုက်တာတော့ရိုးရိုးပဲပုံမှန်စိုက်ပြီးတော့ပဲဒီလိုပဲနေနေကြတာပေါ့
ဒီယွမ်ငန်ဒေတာဟာဒီလိုကော်ဖီအမျိုးအစားစိုက်ဖို့အတွက်ဒီရေကောင်းမြေကောင်းနဲ့ဖြစ်နေတာပေါ့နော်ဒီကဒီနေရာဒေတာရဲ့အဆက်မှုပေါ့ဒီမျိုးနဲ့နည်းနည်းလေးအကဲအဲ့ဒီအကြောင်းလေးကိုရှင်းပြပေးပါလားဒီမှာဒီကော်ဖီကောင်းတစ်ခုဖြစ်ဖို့အတွက်ဘယ်လိုအကြောင်းအချက်တွေအရေးကြီးလဲဆိုတော့
ကော်ဖီကောင်းတစ်ခုရှိလို့ဆိုတော့မြန်မာနိုင်ငံမှာလည်းကော်ဖီနေရာဒေသတော်များများပေါ့လေတော့ပြင်ဦးလင်းနောင်ချိုအဲ့ဒါဥမာချင်းပြည်နယ်တောင်ကူတန်တော်တော်များများစိုက်ကြပါတယ်ဒါပေမဲ့စိုက်ပြီးမှသူကဒီရွာငန်ကော်ဖီရဲ့ဘယ်လိုထူးခြားတယ်လို့ဆိုတော့ဒီမှာကျတော့ဟိုဒီမြို့နယ်ပေါ့နော်ဒီရွာငန်မြို့နယ်ကခုနပြောလို့ရွာပေါင်း125ရွာရှိတယ်ရွာပေါင်း80ကျော်90ကျော်ပေါ့နော်ကော်ဖီစိုက်တယ်စိုက်ပြီးမှခုနပြောလို့ဆိုင်ကတော့8000ကျော်လောက်ရှိတယ်ဒါပေမဲ့ဟို တိတ်ပြီးတော့ခြံချဲကြီးတွေမရှိဘူးပေါ့နော်ဒီငါးဧကတွေမပူကြဘူးဘာဖြစ်လို့လဲဆိုတော့ဒီတောင်သူငယ်လေးတွေစိုက်ကြတာပေါ့ဒီအရေးပင်အောက်မှာထောပတ်တွေဒိန်ကြီးတွေအောက်မှာစိုက်တယ်သူတို့ပြောစာမကြွေးဘူးအိမ်ထဲမှာသူ့သဘာဝနွားချီမြို့ဩဇာတွေနဲ့သဘာဝတိုင်းစိုက်ထားတာပေါ့နော်အဲ့ဒါကဟိုဒီတခြားကော်ဖီတဲ့ထူးခြားတဲ့အချက်တွေပေါ့နောက်တစ်ခုကလည်းသူကဒီစီးလေဗယ်ကလည်း4000ကျော်တာပေါ့နော်နောက်တစ်ခုကဒီမိုးရေချိန်ကလည်းကျွန်တော်တို့15နှစ်လောက်ရဆက်ရှိတယ်နှစ်စဉ်လက်မှတ်80ပတ်ဝန်းကျင်ရွာတယ်အဲနောက်ပြီးတော့သူ့ရဲ့ swipe type ပေါ့နော်ဒါဒီကစအကုန်အခြေအနေအကြောင်းတွေတော်တော်များပါတယ်နော်အဲ့လောက်အခြေအနေပေါင်းစုပြီးတော့မှအခြေအနေပေါင်းစုပြီးတော့မှဒီကော်ဖီရဲ့အရေးသွေးကောင်းတာလေးဖြစ်လာခဲ့တာပေါ့
ဟုတ်ကဲ့ရွာငံကော်ဖီကတကယ်တမ်းဆိုလို့ရှိရင်ဟိုဒီနိုင်ငံတကာမှာအကောင်းဆုံးကော်ဖီတွေထဲမှာပါတယ်လို့လည်းသိရတယ
်ဟုတ်ကဲ့
ဆိုတော့အဲ့ဒီအနေထားကိုဟိုအစကတည်းကပေါ့နော်ဒီလိုမျိုးနိုင်ငံတကာအဆင့်မီအောင်မပို့နိုင်ခဲ့တာဘယ်လိုအခြေအနေတွေကြောင့်ပါလဲရှင
်နိုင်ငံတကာမပို့အောင်ဆိုတော့အရေးသွေးကတော့ကောင်းနေတာပေါ့ဗျာအရေးသွေးကတော့ကောင်းနေအရေးသွေးကောင်းနေ location ကောင်းလို့အရေးသွေးကောင်းနေဖြစ်တယ်မျိုးကလည်းမျိုးကောင်းဖြစ်တယ်ပေါ့နော်ဖြစ်ပြီးတော့ကျွန်တော်နိုင်ငံတကာမပို့နိုင်ဘူးဆိုတော့ကျွန်တော်တို့ကဒီထုတ်လုပ်မှုဘိုင်းဆိုင်ရာမှာသိနားမလဲကြဘူးနောက်တစ်ခုကဒီကို block quality ကောင်းအောင်လုပ်ရမလဲပေါ့ဥပမာမိုးကုတ်ပထမများလို့ပေါ့ကြောက်ကတော့ကြောက်ကောင်းထွက်တာမှန်တယ်ဒါကို blue cutting တွေးပြီးတော့ international ဘောင်ဝင်အောင်လုပ်မလဲဆိုတော့ကျွန်တော်တို့နည်းပညာတွေမသိဘူးပေါ့နော်အဲ့မသိတဲ့အတွက်အဲကျွန်တော်တို့ကရိုးရာထုတ်လုပ်တဲ့စနစ်နဲ့ပဲပေါ့နော်ဒီ traditional process ခေါ်ပါပေါ့သစ်သားစုံနဲ့ထောင်းအဲ့ဒါဟိုနေလန်းအဲကုံရော့ခူးပေါ့နော်အဲ့လိုမျိုးနဲ့ဒီအဆင်ပြေသလိုပဲရောင်းနေကြတာပေါ့
ဆိုတော့နီးပညာပိုင်းဆိုင်ရာကဒီနေရာမှာအများကြီးရေးချတာဖြစ်သွားတယ်ဆ
ိုတ
ော့ဒီလိုနီးပညာပံ့ပိုးမှုတွေရောရွာငံအတွက်အခုလိုအခြေအနေရောက်ဖို့အတွက်ဘယ်လိုနီးပညာပံ့ပိုးမှုတွေရခဲ့ရပါလဲ
ဘယ်လိုနီးပညာရဖို့ဆိုကျွန်တော်တို့တစ်ဖက်ကလည်းကျွန်တော်တို့ကဒီ2013နိုဝင်ဘာမှာပေါ့နော်ရွာငံကလပ်စတာစဖွဲ့တယ်ပေါ့2014မှာမြန်မာနိုင်ငံကော်ဖီအဆိုဆေးရှင်းကြီးဖွဲ့လိုက်တယ်ဖွဲ့ပြီးတော့ကြတော့အဲ့ဒါကလည်းဘယ်လိုဖြစ်လာလဲဆိုတော့ကျွန်တော်တို့ဒီဟိုပါပေါ့နော် American Technician တယောက်ပေါ့နော်ဒီသူက USAID project နဲ့ရောက်လာတယ်ပေါ့သူကအဲ့ဒီ international ဒီအသင်းတွေဝင်ကျင်လို့ရှိရင်ကျွန်တော်တို့ကဒီဟိုပါပေါ့ association ဖွဲ့မှာရမယ်ဒါမှလည်းချိတ်ဆက်ရတာပို့အဆင်ပြေတယ်ပေါ့နော် personal နဲ့လောက်တာထက်အဲမြန်မာနိုင်ငံကိုစားပြုပြီးတော့ coffee association သဘောမျိုးပေါ့နော်တခြားနိုင်ငံမှာဆိုရင်တမတ် limited တွေရှိတယ်အဲဒီ association တွေရှိတယ်ဒီလိုပုံစံလုပ်ရင်ဒါသူတို့အကူအညီနေနဲ့ချိတ်ဆက်လို့ရတယ်အဲဆိုပြောရရင်ကျွန်တော်တို့ကအဲ့မှာတင်မြန်မာနိုင်ငံတသိဝလံအသင်းနဲ့ပေါ့လေကျွန်တော်တို့ဒီ coffee အသင်းကြီးပေါင်းပြီးတော့ဖွဲ့လိုက်ကြတယ်ပေါ့အဲ့လိုဖွဲ့ပြီးတဲ့အချိန်မှာပဲကျွန်တော်တို့ကဒီဟိုဖွဲ့လိုက်ပြီးတော့သူတို့ကဒီ Windrock ဒီပေါ့နော် USID project နဲ့ Windrock ကတွေဝင်လာတယ်ဝင်လာဘာလုပ်ငန်းကူညီမလဲဆိုပြီးတော့အဲ့မှာ American ကအဲ technician တယောက်ပါလာတယ်ပေါ့နော်အဲ့မှာကျွန်တော်တို့တိုင်ပင်ပြီးတော့မှဆိုတော့ဒီ coffee ကိုစောင်းပေးတဲ့နဲ့ဆိုပြီးတော့ဒီ location အကြောင်းလည်းကျွန်တော်လိုက်ရှင်းပြတယ်အဲ့ဒါနဲ့တို့ကဒီနီးပညာတွေပံ့ပိုးဖို့အတွက်တို့အဖွဲ့ဒီမှာအခြေစိုက်ပြီးရောက်လာတာပေါ့
ဟုတ်ကဲ့အဲ့တော့ USID ကအဓိကဘလို့နီးပညာကူညီတွေပေးခဲ့လဲရှင
်ဘလို့နီးပညာကူညီလဲဆိုပထမကတော့ဒီတောင်သူတွေပေါ့လေဒီ plantation မိုင်းဆိုင်ရာတွေသူတို့အပင်ကိုကိုင်းဖြတ်ပြုပြင်နေတယ် pruning နေပေါ့ဒီ training တွေကိုသူတို့ technician တွေခေါ်လာတယ်ခေါ်လာပြီးဒါတွေပေးတယ်အဲပေးပြီးတော့နောက်ပဲကျတော့ဒီ processing မိုင်းဆိုင်ရာကိုသူပညာရှင်တွေလာပြီးတော့ဟလာဒီအသီးဘလို့ခူးမယ်အဲ process ကိုဘလို့ထုတ်လုပ်မယ်ဘလို့နီးပညာနဲ့ထုတ်လုပ်မယ်ပေါ့နော်သူကဟို wet process လား natural dry လား honey process လားဒီ process တွေကိုသေချာကြကြနနာသင်ပေးတယ်တောင်သူတွေလည်း training ပေးတယ်နော်ဒီလုပ်ငန်းရှင်တွေကိုပေါ့အဲ့အားတွေ training ပေးပြီးတော့တခါကိုထွက်လာတဲ့အရသာကိုဘလို့ရှိသလဲဆိုတာကိုသိအောင်လေတပင်ပေါ့အရသာမြည်တဲ့တင်တန်းနေလဲသူတို့လုတ်ပေးတယ်အဲလုတ်ပေးတော့ကြတော့အဲ့မှာကိုကော်ဖီဟာသူများကော်ဖီနဲ့အရှင်အရသာမြည်တတ်အောင်မြည်လာတဲ့အခါမှာရေသွေးတွေကဘယ်နှလို့သလဲဆိုတော့သူကတည်းကသူတို့ထောက်ပြပြီးတော့မှဉာဏ်ပညာတွေသူတို့တော်တော်ပံ့ပိုးသွားတာပေါ့
ဟုတ်ကဲ့စောစောကလည်းအငယ်ပြောမြန်မာနိုင်ငံမှာကော်ဖီဆိုင်တဲ့ data ရတော့အများကြီးရှိရတယ်ဒါပေမဲ့ရွာငံကော်ဖီကအဲ့ထဲမှာမှထူးထူးကဲကဲပို့ပြီးတော့ကောင်းနေတာမျိုးပေါ့နော
်
ဆိုတော့တခြားကော်ဖီနဲ့မတူရွာငံကော်ဖီရဲ့ထူးခြားမှုကိုပြောပါဆိုရင်အဲ့ဘယ်ဟာကိုပြောလို့ရမလဲရှင
်ရွာငံကော်ဖီရဲ့ထူးခြားမှုရဆိုသူကဗျာကျွန်တော်တို့ကအဓိကတော့ဟိုဒီ location ပြောရမှာပေါ့နော်ဟိုနောက်ပြီးတော့မျိုးနဲ့လည်းနည်းနည်းဆိုင်တယ်ပေါ့နော်ဒီမျိုးကဒီ1985ပေါ့နော်ဘင်းစားထိုးတဲ့ကော့စတာရီကာတည်လာတာဟိုတည်လာတော့ဒီမျိုးကလည်းသူက HMG နဲ့မှပါတာပေါ့ဟိုရှေးဟောင်းမျိုးထဲမှာအဲ့ဒါတကြောင်နောက်တစ်ခုကဒီဟိုတခြားလူတက်တော်ကြီးတွေကိုအပြောင်ရှင်းပြီးတော့မှစိုက်တဲ့စနစ်မဟုတ်ဘူးဒီရွာငံကကို့အိမ်ချန်လေးထဲမှာအဲကို့တပိုင်းတနိုင်လေးကိုဒီထောပတ်ဒီဒင်းကြီးနေပိန်နေပိန်နေကြမှာကို့အိမ်ရရှိတဲ့နွားချီးတွေနဲ့ပေါ့နော်မြေဩဇာရရှိတဲ့မြေဩဇာတွေနဲ့သဘာဝအတိုင်းစိုက်ထားတဲ့အတွက်အဲ့ဒါကကို organic ဖြစ်နေတာပေါ့အ
ဲ
့အရသာတွေကသူများတဲ့ပို့ပြီးထူးကြတာပေါ့
ဟုတ်ကဲ့အဲကျွန်တော်လည်းအဲ့ဒါကြားမိတယ်ဒီ organic coffee ထုတ်လုပ်တဲ့ data တစ်ခုဖြစ်တည်တန့်နေရာဖြစ်လောက်ကြိုးပမ်းနေရလို့ကြားတယ်အဲ့ဒါဟုတ်လား
မမလေးအခုဆိုရင်ကျွန်တော်ဒီဒါဒီကျွန်တော်ဒီဆက်ယုံပေါ့နော်ရွှေရငံကော်ဖီဆက်ယုံကောဒီမှာလာသွင်းနေတဲ့တောင်သူ80ကျော်လောက်ကောအကုန်ကဟို control union ရဲ့ certificate ပေါ့ organic certificate ရထားပြီးပြီအဲနောက်ပြီးတော့တခါကျွန်တော်ဒီရွှေတောင်သူဘက်ကလည်းပေါ့နော်အခုဆိုရင်အခုဒီရွှေငံမျိုးနဲ့ကော်ဖီအသင်းဥက္ကဋ္ဌတို့ပေါ့ဦးမောင်နှုတို့ ကလည်းသူတို့ကဒီတောင်သူ200ကျော်နဲ့ပေါ့နော်အေကဟို200ကျော်300လောက်ကိုသူတို့ organic certificate တွေလုတ်ပြီးကြပြီပေါ့အဲ့ organic certificate တွေကလည်းသူက GNZ ရဲ့အကူအညီနဲ့ပေါ့နော်ဟိုသူတို့ control unit လာလုတ်ပြီးသွားတာပေါ့အဲ့တော်တော်များများအဲ့ကျတော့ဟိုဆူလိုတာတော့ဒီလိုပါဟိုတမျိုးနယ်လုံးကငကိုတဲ့ကွာ organic ဖြစ်နေတာပေါ့နော် certificate level လိုနေတာပ
ါ
အမှန်တော့ဟိုခုနပြောသလိုပေါ့ဒီတမျိုးနယ်လုံးကသူ့သဘာဝ nature အတိုင်းစိုက်ကြတော့ဘယ်သူမှမြေဩဇာမသုံးဘူးပို့သက်ဆေးတွေမသုံးကြဘူးမတော့ကြတော့အကုန်လုံးကွာတမျိုးနယ်လုံးကွာ organic ဖြစ်နေတယ်အဓိကတော့ကျွန်တော် certificate ဘိုးလေးတက်နိုင်ရင်ကိုဒါ okay သွားပြီပေါ့အ
ဲအဲ
့တဘောပါပဲ
okay okay ရွာငန်း coffee ကတကယ်တမ်းဆိုအေးသွေးလက်ရှိတယ်အရသာအဖြစ်လဲ top 10ထဲမှာဝင်တယ်ဒါပေမဲ့နိုင်ငံတကာမှာကြဲကြဲပြန့်ပြန့်ထိုးဖောက်ဖို့မှာတော့ဟိုလိုအပ်ချက်တွေရှိနေသေးတယ်လို့ထင်တယ်ဘာလို့ဆိုတော့ဟိုတင်ပို့နေတဲ့အခုနိုင်ငံတော်များများရှိတယ်ဆိုပေမဲ့လည်းတခြား coffee နဲ့နှိုင်းရှင်မယ်ဆိုလို့ရှိရင်ကြဲကြဲပြန့်ပြန့်မရောက်သေးတာတွေရှိတယ်အဲ့ဒါဘယ်လိုအခက်အခဲတွေရှိနေတယ်လဲဘယ်လိုပံ့ပိုးမှုတွေလဲလို့အနေပါလဲရှင
်ဘလို့ပတ်မှုလို့ဆိုအခုဆိုရင်တော့ကျွန်တော်တို့ဒီ USCID project နဲ့ပေါ့နော်ဝင်းရော့ကတော့ तू ကသူတို့တစ်ဖက်ကနေပြီးတော့ဒီ training နေပေါ့နော် processing နေ plantation နေအဲကျွန်တော်တို့ဒီ cupping နေ roasting နေဒီ training နေပေးတယ်ပေးပြီးပြီးတော့တခါ buyer တွေလည်းခေါ်လာပေးတယ် buyer တိုးတွေပေါ့နော်ဒါဝင်းရော့အကုန်ကြခံပြီးတော့အခေါ်လာပေးတယ်နောက်ပြီးတော့တခြားဒီကျွန်တော် American နိုင်ငံမှာရှိတဲ့ဒီ Seattle ပြပွဲတွေပါဒီပေါ့နော်ဒီပြပွဲတွေမှာလည်းအဲ तू ကခေါ်သွားပေးတယ်ခေါ်သွားပြီးတော့တော်တော်များများတော့တည်နေတယ်ဒါပေမဲ့ဒီတနစ်ကိုရွာငံရဲ့ green bean ပေါ့ coffee san ထွက်တာတန်900ကျော်ထွက်တယ်တကယ်တမ်းပို့နိုင်တာကြီးကျွန်တော်7ပုံ2ပုံပဲပို့နိုင်သေးတယ်ဘာလို့7ပုံ2ပုံပို့နိုင်လာလို့ဆိုတော့ဒီ product ပိုင်းဆိုင်ရာမှာပေါ့နော်ဟိုခစ်မိတဲ့ဆိုင်ရန်တရားတွေဟာမြို့နယ်ရဲ့ထွက်တဲ့အတိုင်းတာနဲ့စာရင်အများကြီးလိုအပ်နေသေးတယ်ပေါ့ဘာလို့လဲဆိုတော့ကျွန်တော်တို့ဒီဆက်ယုံလေးကို coffee ဟဲ့ container နှလုံးလောက်ပို့ဖို့ကိုမနေ့အသေးအံစူးစမ်းနေရတာဟိုဆိုလိုတာကတော့ခစ်မိတဲ့ရန်တရားမရှိသေးဘူးပေါ့နော်ဟိုမြို့နယ်နဲ့စာရင်တော့လိုအပ်သေးတယ်ပေါ့ဒါပေမဲ့ဝင်းရောကတော့အခုအမရဆက်ယုံမှာကူထားတာရှိတယ်သူတို့ဟိုဒီဆက်အကောင်စားတွေပေါ့နော်ခစ်မိတဲ့ Panagos တို့ပါဆက်တွေကူထားတာရှိတယ်ဒါပေမဲ့ဒီတမျိုးနယ်လုံးရဲ့ထွက်တဲ့အတိုင်းတာနဲ့လုံနိုင်ဖို့ဆိုရင်ကျွန်တော်တို့ကဆက်ရန်တရားတွေအကူအညီအများကြီးတွေကိုလိုအပ်နေပါတ
ယ်နောက်သတိထားမိတာဒီမှာပြောကြတာသူ့ရဲ့ coffee ရဲ့ flavor လေးတွေကစပါတော့တချံနဲ့တချံမတူဘူးလို့ပြောတယ
်ဟုတ်ကဲ့အဲ့ဒါဘယ်လိုမတူဘူးစတာလို့လေဟိုကျွန်တော်တို့ကဒီသူတဘာဝ shake တွေပေါ့နော်သူ swipe ကြီးကိုဖြက်စီးပစ်တာမဟုတ်ဘူးထဲထိုးထွန်မွေပြီးမှတစ်တော်ကြီးရှင်းပြီးမှစိုက်တာမဟုတ်ဘူးသူတဘာဝတက်တော်လေးမှာတဘာဝအတိုင်းစိုက်တာစိုက်တာတော့ကျွန်တော်ဒီကထောပတ်တွေပိန်းနေတွေပေါ့ဗျာဟိုဒီကအမြင့်ချင်းရှက်နေတာဒီ taste တွေကဝင်တော့အဲ့မှာ fruity taste ဆိုရင်ချိုတဲ့အရသာပေါ့နော်အဲ့ဒါဒီရလာတယ်ပေါ့နောက်တစ်ခုကလည်းဒီဟိုဟိုဘာခေါ်မလဲသူရဲ့အရိပ်တွေကလည်းလုံလောက်တဲ့အရိပ်တွေရှိတယ်ပေါ့နော်အဲ့မှာသူတို့ကချိုတတ်ပေါ့ sweetness ပေါ့ဒါမျိုးလေးတွေကဆိုအကုန်လုံးကဟိုတော်တော်များများပြည့်စုံတာပေါ့ပြည့်စုံတော့ကြတော့ဟိုသူကအရေးသွေးလည်းပိုကောင်းတယ်နောက်တစ်ခုကဒီမှာရေသွင်းစိုက်တာမဟုတ်ဘူးသူမိုးရည်နဲ့ပဲနွေရည်ကြလာအချောက်မိုးရည်ကြအဆူပေါ့နော်အဲ့ကြတော့ဆူလိုတာတော့အသီးနှံတွေကမြေစီမြေနစ်နဲ့တီးရတဲ့အတွက်အဲ့မှာ flavor တွေပိုကောင်းနေတာအဲ့ထူးခြားချက်တွေ
တဘာဝအရာ
ဟုတ်တဘာဝကဟုတ်တယ်ပေးတဲ့ထူးခြားချက်တွေပေါ့
ဟုတ်ကဲ့အဲနောက်ဆုံးမေးချင်တာကတော့အငယ်အခုရွာငန်ကော်ဖီကနိုင်ငံတကာမှာတစုံတရာပေါ့နော်အဲအများသိလာတဲ့အနေအထားလေးတစ်ခုတော့ရောက်လာပြီဆိုစောစောအငယ်ထောက်ပြတယ်လို့ပဲနီးပညာအကူအညီအပံ့ပိုးတွေဒီဆက်ရန်ရရလည်းရလာမယ်ဆိုရင်ရွာငန်ကော်ဖီရဲ့အလားအလာရှေ့နှစ်ပိုင်းတွေအတွင်းမှာဘယ်လိုများဖြစ်လာနိုင်ပါလဲရှင်
ဖြစ်နေပါအလားလားဆိုရင်အခုကဘလို့ဖြစ်တုံးဆိုတော့ဟိုဒီလိုသူ့တဘာဝလေးတိုင်စိုက်တဲ့နေရာဒေသတော်တော်များများရှားတယ်ပေါ့နော်ကဘာပေါ်မှာဘာလို့စီးပွားဖြစ်စိုက်တဲ့နိုင်ငံဆိုဥမာပြင်ဦးလွင်တောင်မှာဟာလာလုပ်ငန်းရှင်ကြီးတွေအေက300 400စိုက်ကြတယ်ပေါ့နော်ဒီကအဲ့လိုလည်းမစိုက်နိုင်ဘူးကိုတပိုင်တနိုင်လေးတွေစိုက်တဲ့အပေါ်မှာဟိုအရသာကလည်းသူများတွေထူကြတယ် location ကောင်းတယ်မြို့ကလည်းကောင်းတယ်စိုက်ပုံစိုက်နည်းကလည်းဘာမှသူ့တဘာဝလေးတိုင်ဖြစ်တာဆိုတော့ပေါ့နော်အဲ့လိုသာခုနပြောလို့ဆယ်ရန်တရားတွေနဲ့ဟာဖြစ်မိဆယ်ရန်တရားတွေဒီမြို့နယ်ရဲ့ coffee တွေကိုဟိုစနစ်တကြပေါ့နော်နီးခစ်စနစ်ဟိုဘာခေါ်မလဲခစ်မိမိဆက်ရန်တရားတွေနဲ့သာထုတ်လုပ်လိုက်မယ်ဆိုရင်เนาะကျွန်တော်တို့ကဒီကမ္ဘာဈေးကွက်မှာအများကြီးပေါ့တင်ကြွနေလိုက်လာနိုင်သလိုဟိုဈေးနှုန်းတွေလည်းတော်တော်ကြီးကိုကွာခြားလာနိုင်တယ်ရလာနိုင်တယ်ဟု
တ်ကဲ့ငယ်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျွန်တော်လည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့
တနင်္လာနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြပြချင်းည10:00မှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နက်နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။မကြာခင်မှာတော့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ရမှာပါရှင်။ကျမတို့အစီအစဉ်တွေကိုလိုင်းတိုမီတာ32 kHz 9335လိုင်းတိုမီတာ40 kHz 9483လိုင်းတိုမီတာ48 kHz 6753လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ပြီးခဲ့တဲ့ဇန်နဝါရီ30ရက်နေ့ကပြည်ခံပြိုးပါတီအပါအဝင်နိုင်ငံရေးပါတီ24ပါတီကခေါင်းဆောင်တွေလက်မှတ်ရေးထိုးပြီးနိုင်ငံတော်သမရဦးဝင်းမြင့်နဲ့ဒေါ်ဆန်းစုကြည်စီ
ဒါကတော့တိုင်းပြည်အဖက်ဖက်ကယိုယွင်းကြဆင်းနေပြီတဲ့လားဆိုတဲ့ကောင်းစင်နဲ့ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်ထူခြားစံပြကပ္ပသတင်းများအစီအစဉ်ကိုလည်းနားဆင်ရမှာပါ။အခုတော့မအေးတနာကျော်အပတ်စဉ်တင်ဆက်နေတဲ့မြမပြည်ကပေးစာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်။ VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ VOA ဖွဲ့သားတို့ VOA တိချစ်သောရရှင်တွေအတွက်ရွေးပေးတဲ့မြန်မာသတင်းလေးတစ်ပုဒ်နဲ့မြစ်တာတိလက်ဆောင်ပေးမှာဖြစ်ပါတယ်နော်။အခုတော့အရင် VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုပြီးတော့ Facebook ပေါ်ကရေးလာတဲ့သောရရှင်တွေရဲ့စာတို့လေးတွေမှတ်ချက်လေးတွေကိုပြောပြပေးခြင်းပါတယ်။မင်္ဂလာပါကျွန်တော်တို့တင်မောကထိုင်ဝမ်တရုတ်ကိုရီးယားသွားပါတယ်ဆိုပြီးတော့စာရေးလာတဲ့သရရှင်ကတော့ကက်ပတိန်ဂျွန်နိုင်ဦးဖြစ်ပါတယ် VOA Radio Frequency တွေတည်ကျင်လို့ပါခင်ဗျာလို့မေးလာခဲ့ပါတယ်ဟုတ်ကဲ့ကျွန်တော်တို့ Messenger ကနေပြီးတော့မေးလာတဲ့အတွက်ကြောင့်မလို့ Messenger ကနေပြီးတော့ကျွန်တော်တို့အခုနောက်ဆုံးလွှင့်နေတဲ့ Radio Line တွေကိုပြန်ချာပေးလိုက်ပါတယ်နော်ကက်ပတိန်ဂျွန်နိုင်ဦးကလေလိုင်းမီတာတွေတည်ရတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့လည်းရေးလာတာပါကျွန်တော်တို့ကတင်မောသားတွေပါပြန်လည်ပြန်လည်ရောက်ရင်ဘာအဆက်အသွယ်မှမရလို့ VOA ကိုပဲ Radio နဲ့ဖမ်းယူနားထောင်နေကြရပါတယ်အားလုံးကိုလည်းဒီမီတာလိုင်းတွေကိုထက်ဆင့်ဝေမျှပေးပါမယ်တဲ့ကျေးဇူးတင်ပါတယ်ကက်ပတိန်ဂျွန်နိုင်ဦးရှင်ဒီစနေအားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်အခုလိုမျိုးလေးလိုင်းတွေကိုဖြန့်ပေးမယ်ဆိုတဲ့အတွက်လည်းကျေးဇူးတင်ပါတယ်เนาะကျမတို့ VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်း Radio ရုပ်မြင်သံကြားအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာကိုဖန်ယူနာဆင်ကြည့်ရှုနိုင်ပါတယ်ရှင်မင်္ဂလာပါ VOA ရေ VOA ရဲ့ကျမ်းမာရေးအစီအစဉ်မှာတဲကြေကြောင့်ယောဂကုသနည်းကြောင့်လည်းတင်ဆက်ပေးစေခြင်းမယ်လို့ရေးလာတဲ့သောရရှင်ကတော့ Lockham Zoo Mew On ဖြစ်ပါတယ်ကချင်နယ်မယ်လို့ထင်ပါတယ်ကျွန်မအတန်ထွက်မှားရင်ခွင့်လွတ်ပါနော်ဟုတ်ကဲ့ဒီသောရရှင်ပြောလာတဲ့တဲကြေကြောင့်ယောဂကုသနည်းထုတ်လွှင့်ပေးပါလို့ကျွန်မတို့ရေဒီယိုကနေပြတ်ပတ်စင်ကျမရေးအစီအစဉ်တင်ဆက်ပေးတဲ့ကိုဝင်းမင်းကိုလည်းပြောလိုက်ပါတယ်ကိုဝင်းမင်းကတော့ပြောပါတယ်သူတော်တော်ကြာပါပြီတဲ့တစ်ခေါက်အဲ့ဒီတဲကြေကြောင့်ယောဂနဲ့ပတ်သက်ပြီးတော့သူထုတ်လွှင့်ပေးတဲ့အစီအစဉ်လေးရှိရလို့ပြောပါတယ်ပြန်ရှာနားထောင်လို့ရရင်လည်းနားထောင်ပါအကယ်၍ပြန်ရှာနားထောင်လို့မရရင်လည်းသူကဒီအစီအစဉ်လေးကိုမကြခင်မှာထပ်ပြီးတော့ဟိုအကြောင်းအရာတစ်ခုခုအစ်စ်အဖြစ်နဲ့ပြန်ပြောင်းလုပ်ပေးပါမယ်လို့လည်းပြောပါတယ်နော်အခုလိုမျိုးအကြံပြုစာရေးလာတဲ့အတွက်ကျေးဇူးတင်ပါတယ်တခြား video တွေသောရရှင်တွေလည်းသူ့လိုပဲဒီကျမရေးဘုဟုတ္တဆိုင်ရာအကြောင်းအရာလေးတွေကိုသိကျင်ကျမတို့စီကိုစာရေးပြီးတော့လှမ်းပြောလိုက်ပါနော်ကျမတို့တက်နိုင်သမျှဒီဘက်ကနေပြီးတော့အစီအစဉ်တွေထုတ်လွှင့်ပေးဖို့အစီအစဉ်ပေးပါမယ်ရှင်ကျမတို့ VOA ကိုမေးခွန်းတစ်ခုမေးလာတဲ့သောရရှင်ရဲ့စာကိုလည်းပြန်ချပေးခြင်းပါတယ်သူကသောရရှင်မိုက်မိုင်ပ
ါမင်္ဂလာပါ VOA တခုလောက်အကူအညီတောင်းချင်လို့ပါသတင်းတွေဆစ်ပြီးတော့ copy ယူတော့ပြဿနာရှိလို့ပါတဲ့ရင်ကောင်းစင်မိကအမဲတုံးလေးပါရင်အဲ့တဲ့ရင်ကိုဖုန်းထဲက WPS office မှာ save လုပ်လို့မရဘူးဖြစ်နေလို့ပါအကြံပေးပါအောင်
ဟုတ်ကဲ့သတင်းတွေကို save ပြီးတော့ copy ယူတာပြဿနာရှိတယ်ဆိုလို့ဒီညမှာလည်းဘယ်ကနေပြီးတော့သတင်းကို copy ယူရဲဆိုတာပြောမထလို့ပါဟို Facebook ကနေ copy ယူတာလားဒါမှမဟုတ်ကျွန်တော်တို့ VOA မြန်မာပိုင်း internet ဆာမျက်နှာကနေပြီးတော့ copy ယူတာလားဆိုတာရှိပါတယ်တကယ်လို့ဒီညမပြောတယ်လို့မျိုးဒီသတင်းတွေကို save လုပ်ပြီးတော့ copy ယူတာညမယူတဲ့ပုံစံနဲ့ပြဿနာရှိတယ်ဆိုရင်ညမဘယ်လိုယူလဲဆိုတာတော့ကျွန်တော်တိတိချာချာဟိုတဘောမပေါက်ပါဘူးဒါမဲ့လေတေးကြတာကတော့သတင်းတွေအားလုံးကိုယူတဲ့နေရာမှာစာသားတွေအားလုံးကို copy လုပ်ပြီးတော့စာသားတွေအားလုံးကိုကူးလိုက်ပြီးတော့မှ Microsoft Word လိုမျိုးစာမျက်နှာပြောင်းမှာတွားပြီးတော့ကတ်လိုက်တဲ့အခါမှာ paste လုပ်လိုက်တဲ့အခါမှာစာသားတွေအကုန်လုံးအမြဲတမ်းပေါ်ပါတယ်ဒါကြောင့်မလို့အဲ့ဒီနည်းနဲ့စူးစမ်းကြည့်ပါအောင်လို့ပြောချင်ပါတယ်နော်ဒီ season ကိုနားထောင်ပြီးတော့ပြန်ရေးလာကြတဲ့တော်ရရှင်တွေထဲမှာတော့တော်ရရှင်ကိုလေးဆိုတဲ့တော်ရရှင်က Ranger လူမျိုးမြန်မာနိုင်ငံမှာရှိမရှိသတင်းသမားနှစ်ဦး American ပြည်အောင်စုရောက်ခိုက်ကဘာတို့ရှင်းပြပေးပါရန်တိုက်တွန်းပါတယ်ဒီသတင်းသမားတွေစုရတဲ့အတွက်လည်းဝမ်းသာပါတယ်သတင်းသမားနှစ်ဦးကိုကျေးဇူးပြုပြီးတော့ဒီစကားပါပေးစီလိုပါတယ်ဟုတ်ကဲ့ပါကိုလေးပြောတာကိုဒီလေးလိုင်းပေါ်ကနေစကားပါလိုက်ပါတယ်နော်သူကပလူဇာစုရရှိတဲ့ Writer သတင်းထောက်နှစ်ဦးကိုဆိုလိုတာဖြစ်ပါတယ်VOA အစီအစဉ်ကိုနားဆင်ပြီးဒီသတင်းတွေနဲ့ပတ်သက်လို့ရေးလာတဲ့သောရရှင်တွေသူတို့ရဲ့အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတာကြားတဲ့သောရရှင်တွေရဲ့စာတချို့ကိုဖော်ပြပေးကြပါတယ်ရှင်။မြန်မာနိုင်ငံမှာအမျိုးသားရေးအစွန်ရောက်တဲ့ဘုံကြီးကိုဖမ်းဖို့အမိန့်ထုတ်ထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကိုပိုင်မြင့်ကိုရေးလာတဲ့သောရရှင်ကတော့ Facebook မှာရေးလာတာပါသောရရှင်လင်းလက်ဖြစ်ပါတယ်။သူက
အဝင်းခိုင်မက်ကယ်ချုံမြင့်နဲ့ဝီဝီတို့ကဝရန်ထုတ်ခံရတဲ့တရားခဏကြီးပါပဲ။သူရဲ့ချက်ကသူတို့အားလုံးဟာစစ်တပ်ကျန့်ဖို့နဲ့အမျိုးသားရေးအမိခံအစိုးရဖွဲ့ကြီးရဲ့နောက်ခံကထောက်ပံ့မှုတွေနဲ့ခြေရာဖျောက်ပြီးနေနေပါတယ်။ဝရမ်းထုတ်ပြီးဖမ်းဆီးနိုင်တဲ့ကလည်းစစ်တပ်လက်အောက်ခံပြည်ထောင်ဌာနကပဲဖြစ်ပါတယ်။တရားခံအားလုံးကဟိုနာဒီနာမှာနောက်ဆုံးတွေ့တယ်ဆိုပြီးခြေရာဖျောက်ပျောက်သွားပါတယ်။ဒီမှာတစ်ခုရှိရကစစ်တပ်ကျန့်ဖို့လို့ဖွဲ့စည်းတွေကိုဝေဖန်တဲ့ဆရာတော်တောပိတာအလင်ငါကျင်းနဲ့တောင်းလို့မျိုးဆက်လို့လူငယ်ဖွဲ့တွေကိုကြားတော့စစ်တပ်ကပုံမှန်မျိုးမျိုးတွေတက်ပြီးတရားစွဲဆိုနေတာကိုမြင်နေရပါတယ်။ဒီတော့ရှင်းရှင်းပြောရရင်ဘသူတွေကဘလူတွေဝရန်ထုတ်ထုတ်တရားဥပဒေစိုးမိုးရင်းနဲ့တရားစီရင်အာဏာကိုချုပ်ကန့်ချေလည်နေတဲ့စစ်တပ်နဲ့ပြည်ထောင်စုကဖမ်းမပေးဘူးဆိုရင်တရားခဏတွေကဟိုဝရန်ပြည်သူစီတလူမျိုးရဲတွေရှေ့မှာဖိလံပြကြပါလိမ့်မယ်။ဗမာပြည်မှာတရားဥပဒေစိုးမိုးရေးကိုအဓိကချိန်ချောက်နေတာကစစ်တပ်ကျန်းဖို့နဲ့အမျိုးသားရေးအစိုးရအဖွဲ့တွေပါပဲ။စစ်တပ်နဲ့ပြည်ထောင်စုကပြည်သူတင်မြောက်ထားတဲ့သမရလက်အောက်ကိုမရောမချင်းတရားဥပဒေမဲ့နေမှာဖြစ်ပြီးဒီအဖွဲ့တွေရဲ့ချိုးကန့်မှုနဲ့တောင်းချမ်းနေတဲ့ဝရန်ပြည်တွေလည်းဟိုနာဒီနာမှာပျောက်ချင်းမလားပျောက်နေဦးမှာပါပဲ။
မြန်မာနိုင်ငံမှာပြောင်းလဲမှုကြီးကြီးမားမားမဖြစ်ရင်တော့တရားဥပဒေဆက်ပြီးတော့မဲ့နေအောင်မှာပါ။ဖမ်းဝရမ်းထုတ်ထားတဲ့သူတွေလည်းပျောက်ဆုံးနေအောင်မှာပါ။ဆိုပြီးတော့ဒီတော်ရရှင်လက်လက်သူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါလိမ့်ရှင်။ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းနောက်ထပ်တော်ရရှင်တစ်ယောက်ကလည်းသူ့ရဲ့အမြင်ကိုရေးလာတာမှာတော့ Jeremy ဆိုတဲ့တော်ရရှင်မှာသူကတော့ဘာဖြစ်လို့အခုလိုမျိုးဖမ်းဝရမ်းထုတ်ထားပြီးတော့မဖမ်းနိုင်သေးတာလဲ။ဆိုပြီးတော့သူ့ရဲ့အမြင်ကိုရေးလာတာပါ
။ဘာကြောင့်ဦးဝီရသူကိုမဖမ်းနိုင်တာလဲရှင်းပါတယ်။စစ်တပ်ရဲ့အုံခံတုတ်ပါ။ဝီနီးမကြီးသာသနာ့အရောင်ကိုမေးမိန်စေတဲ့သူဗုဒ္ဓဘာသာကိုညှိုးနွမ်းစေတော်သူကိုမဖမ်းနိုင်တာဟာ2020 NLD ကိုအဖြတ်မောင်းလို့ဖို့ခြေလှမ်းပြင်ဆင်နေတာပါဆရာဦးကိုနေကိုတတ်တဲ့မှုမှာပါဝင်နေတဲ့အဝင်းခိုင်လည်းဒီလိုပါပဲလက်ရှိအစိုးရ NLD ဘာမှမလုပ်နိုင်ပါဒါကြောင့်ခြေဦးကိုပြတ်သားစွာပြင်ဆင်မှသာအမှန်အကန်လုပ်နိုင်မယ်အစိုးရနဲ့ဖြစ်နေတဲ့ဒီပုံစံတိုင်းဆက်လုပ်နေရင်ဒီမိုစနစ်အကြမ်းဖက်တို့လက်ထဲကျနိုင်ပါတယ်
โอเคမြန်မာနိုင်ငံမှာဖမ်းဝရမ်းထုတ်ထားတဲ့သူတွေဘာလို့မဖမ်းမိတာလဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီသောရရှင်တွေသူတို့ရဲ့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ရေးလာကြတာဖြစ်ပါတယ်ရှင်။နောက်ထပ်သောရရှင်တစ်ယောက်ကတော့ဟိုင်းမြဲဆိုတဲ့သောရရှင်သူက VOA ခင်ဗျားတဲ့နေ့စဉ်အချိန်မှန်သတင်းတွေကိုပုံမှန်လွှင့်ပေးစေချင်ပါတယ်တဲ့။โอเคကျမတို့ပုံမှန်လွှင့်ပေးနေပါတယ်။သူကဆက်ပြီးတော့ပြောလာတာကတော့ငင်းငင်းရေးကိုပြည်သူအများစုကလိုလားပေမဲ့လည်းအနောက်ရှက်အဖြစ်သမားမနာလိုသမားတွေဟန်တာတားဆီးမှုကြောင့်လက်ရှိအစိုးရထင်တယ်လို့မရွေးရှားနိုင်ဖြစ်နေရပါတယ်ဆိုတော့သူ့ရဲ့အမြင်ကိုရေးလာပါတယ်။ခုနကတော့ကပြောတဲ့သောရရှင်နေနဲ့လေးတန်းအလားတူပါတယ်နော်။မြန်မာနိုင်ငံမှာတလောတုန်းကပဲသမားကလူငယ်ချမ်းသာခွင့်နဲ့ပြီးပြီးတော့ဖန်စီထောင်ချထားခံရတဲ့သူတွေလွတ်မြောက်လာတဲ့တည်င်းပေါ်မှာပြန်ပြီးတော့တုံ့ပြန်ပြီးတော့ရေးသားလာတဲ့သောရရှင်တစ်ယောက်ကတော့ရေးရဆိုတဲ့သောရရှင်ဖြစ်ပါရင် Messenger ကနေရေးပို့လာတာဖြစ်ပါတယ်ရှင်။ဒီသောရရှင်ကသမားရဲ့လူငယ်ချမ်းသာခွင့်ပေးတဲ့ကိစ္စကိုသူသဘောမတူပုံရပါတယ်နော်။သူဘာကြောင့်သဘောမတူတာလဲဆိုတော့သူ့ရဲ့အမြင်ကိုအခုနားထောင်ကြည့်ပါ
။သမရလွန်ချင်းချမ်းသာခွင့်ဟာဘယ်တော့မှမမှန်ခဲ့ပါဘူး။စဉ်းစားကြည့်ပါ။လွတ်ပေးခဲ့တဲ့လူအယောက်တရာထဲမှာလူဆိုးတယောက်ပဲပါသွားအောင်အဲ့ဒီပတ်ဝန်းကျင်စိတ်တော်ကရောက်နေကြရပြီ။ဖြစ်စဉ်တစ်ခုပြောပြမယ်။ဦးသိန်းစင်လက်ထက်တောင်ကုန်းမှာတသက်ကျွန်းကြနေတဲ့လူတယောက်ကိုလွန်ချင်းချမ်းသာခွင့်နဲ့လွတ်ပေးခဲ့တာ။အပြင်မှာ 6လလောက်ပဲစိုက်ကဲကယ်ရီဆွဲစားပြီးရန်ကျူးရန်စားမရှိပဲလူနှစ်ယောက်ကိုတတ်သွားတယ်။တကယ်လှုပ်တင်တာအပြင်မှာရွရွသက်သက်ကျွကျွဆဆနဲ့ရုန်းကန်နေပေမဲ့လည်းအတတ်ပညာကြောင့်၎င်းအသက်အရွယ်ကြောင့်၎င်းဒုက္ခရောက်နေကြတဲ့လူငယ်လူရွယ်တွေအများကြီးပါ။ထိုလူငယ်တွေဟာပြစ်မှုကျူးလွန်ကြပေမဲ့လည်းဘာသာရေးအသည့်လူမှုရေးအသည့်တွေနဲ့ထိထိသိမ့်သိမ့်နေနေရတာပါ။၎င်းလူငယ်လူရွယ်တွေကိုပြစ်မှုမလုပ်အောင်သမရတယောက်အနေနဲ့မစင်စားပဲအထောင်ထဲကအကောင်အဆိုးရောထွေးနေတဲ့ထိုလူငယ်တွေအတွက်ပဲကောင်းအောင်စဉ်းစားနေတယ်ဆိုတော့ကျွန်တော်တို့အပြင်ကလူငယ်တွေလည်းပြစ်မှုတစ်ခုခုကျွန်းလွန်ပြီးထောင်ထဲသွားနေတာမှသမရတို့လူအခွင့်ရေးအဖွဲ့အစည်းတို့ရဲ့ကရုဏာရအောင်မယ်ပြု
ပြစ်မှုကျွန်းလွန်ပြီးတော့ထောင်ထဲရောက်သွားတော့လဲလွယ်လွယ်ကူကူပဲထောင်ပြင်ပြန်ရောက်လာပါတယ်ဆိုတော့ဒီသောရရှင်ကသမရလူငယ်ချမ်းသာခွင့်နဲ့ပတ်သက်ပြီးတော့သူသဘောမတူတာကိုဆန္ဒထုတ်ဖော်လာတာဖြစ်ပါတယ်ရှင်ဖွင့်လာတဲ့သောရရှင်နေထဲမှာတော့သူက Facebook ကနေပြီးတော့ရေးလာတဲ့သောရရှင်မှာသူ့ရဲ့ဒီ Facebook account နာမည်ကလည်းတော်တော်ထူးထူးခြားခြားဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဒီလိုနာမည်မျိုးနဲ့ဘယ်လို account ဖွင့်လို့ရလဲဆိုတာနည်းနည်းတွေးဟဖြစ်မိပါတယ်เนาะသူကမပေးရဘူးမျှော်လင့်ချက်ဆိုတဲ့နာမည်နဲ့ Facebook account ဖွင့်ထားတာပါဒီသောရရှင်က VOA ခင်ဗျားတဲ့ကျွန်တော်အကြံပေးစရာရှိလို့ပါကျွန်တော်တို့အခုဆိုရင်နိုင်ငံသားကိုအလုပ်သွားလုပ်တဲ့သူတွေများပါတယ်မလေးရှားကိုသွားကျင်နေဆိုရင်အစိုးရကတတ်မှတ်တဲ့ agency ကတသိန်း9000ပါတယ်ဒါမဲ့လည်းနေမလူတွေခေါ်ရင်15သိန်းတော့ဖြစ်နေပါတယ်။ဒါလေးတွေတီးဖို့သတင်းယူပေးစေချင်ပါတယ်။သူတို့2သိန်းနီးပါးကနေဈေးမြင့်တောင်းရင်လည်း7သိန်းလောက်ဆိုတော်ပါသေးရဲ့ဗျာ။ဆိုပြီးတော့ဒီသောရရှင်ကဒီမလေးရှားသွားတဲ့သူတွေဒီဘလောက်တောင်မှငွေချေးတွေအများများပုံပေးနေရတယ်ဆိုတဲ့အကြောင်းကိုသတင်းလုပ်ပေးပါဆိုပြီးတော့တောင်းဆိုလာပါတယ်။ဟုတ်ကဲ့။ဒီစာလေးကိုဖော်ပြလိုက်ပါတယ်။ကျွန်မဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်မတို့အဆုံးစမ်းကြည့်ပါမယ်နော်။အခုလိုမျိုးစာရေးပြီးတော့ပြောလာတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ဗီဒီယိုတော့ရှင်နေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမာရင်ရက်ချင်ပါတယ်ရှင်။တော့ရှင်နေအတွက်မြစ်တာဒီလက်ဆောင်ဖြစ်နေမြန်မာသချင်းလေးတစ်ပုတ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒီလက်ဆောင်ကဏ္ဍမှာဒီသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voenews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ဒီဘက်တော့တော်ရရှင်တွေကိုကျမတို့ view ရေဝိုင်းတော်သားတူရွေးပေးတဲ့တချင်းလေးနဲ့ဖြောပြပေးကြပါရစေ။ကိုရနိုင်ရွေးပေးတာဖြစ်ပါလေ။ Mary တီဆိုထားတဲ့ Heaven ဆိုတဲ့တချင်းလေးကိုတော်ရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးနော
်
ဆိုထားတဲ့ heaven ဆိုတဲ့သခြင်းဖြစ်ပါရဲ့ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသတင်းရှင်တွေဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသခြင်းတောင်းလွှာတွေကိုတင်းင်းရီနေညပိုင်းနဲ့တင်းင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါရဲ့ရှင်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါရဲ့။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါရဲ့။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါရဲ့။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ဒီနေ့မှဘဝသမားပြန်ဆုံးကြမယ်။မဲတနာကျော်တက်စင်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်ရှင်အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်မှာပါတိုင်းပြည်အဖက်ဖက်ကရိုးရွင်းကြဆင်းနေပြည်တဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင်
ပြီးခဲ့တဲ့ဇန်နဝါရီ30ရက်နေ့ကပြည်ခံပြိုးပါတီအပါအဝင်နိုင်ငံရေးပါတီ24ပါတီကခေါင်းဆောင်တွေလက်မှတ်ရေးထိုးပြီးနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့ဒေါန်ဆန်းစုကြည်စီလိမ့်မှုထားတဲ့အိတ်ဖွဲ့ပေးစာတစ်စောင်ရေးသားပေးပို့လိုက်ကြပါတယ်။ပုံမှန်အားဖြင့်ပြည်ခံပြိုးပါတီနဲ့သူ့ရဲ့မိဖက်ပါတီတချို့ခုလိုပဲကြေညာချက်ထုတ်တာနိုင်ငံတော်သမ္မတပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့တွဲဆောင်ဝင်တောင်းတာစတာတွေမကြာခဏလှုပ်လေးရှိပေမဲ့ခုဒီချိန်သမရနဲ့ဒုံဆန်းစုကြည်စီလိမ့်မှုတဲ့အိတ်ဖွင့်ပေးစာမှာတော့အဖက်ဖက်မှယိုယွင်းကြဆင်းလာနေသောနိုင်ငံတော်၏အခြေအနေအရရက်ကိုဝိုင်းဝန်းအဖြေရှာပြုပြင်နိုင်ရေးအတွက်ဆိုပြီးခေါင်းစဉ်တတ်ထားလေတော့ပိုအလေးနဲ့ပြုရမလို့ဖြစ်လာပါတယ်မြန်မာနိုင်ငံရေးသမိုင်းမှာအဖက်ဖက်မှယိုယွင်းကြဆင်းလာနေသောနိုင်ငံတော်အခြေအနေအရရက်ကြောင့်တပ်မတော်ကတိုင်းပြည်တာဝန်အဝဝကိုလွှဲပြောင်းရယူလိုက်ရသည်ဆိုတဲ့ဇက်လန်းတွေကိုလည်းကြားခဲ့ကြရပြီးဖြစ်ပါတယ်ဒီခိုင်ဖြိုးနဲ့နိုင်ငံရေးပါတီတွေကပေးတဲ့အိတ်ဖွင့်ပေးစာမှာဘာတွေဖော်ပြထားသလဲအဖြစ်မှန်ကဘာလဲသူတို့ရဲ့ယူရချက်ကဘာဖြစ်နိုင်မလဲဆိုတာကုရပတ်လိလာဆန်းစစ်ကြည့်ကြရအောင်ပါအ
ိတ်ဖွင့်ပေးစာမှာအချက်17ချက်ဖော်ပြထားပြီးအတော်လေးလဲရှည်လျားပါတယ်ပထမဆုံးအနေနဲ့စီးပွားရေးဆိုင်ရာအကြောင်းအချက်တွေဖော်ပြထားပါတယ် NLD အစိုးရဟာကိန်းဂဏန်းအချက်လက်တွေနဲ့စီးပွားရေးအဖွံ့ဖြိုးတိုးတက်တယ်ဆိုပြီးပြောနေပေမဲ့လက်တွေ့မှာစပားဆေးကြဆင်းနေမှုတွေနေဆက်ကုန်သွယ်ရေးမတည်မငြိမ်ဖြစ်နေတာတွေလူငယ်လူရွယ်တွေနိုင်ငံခြားထွက်အလုပ်လုပ်ရတာများနေလို့အလုပ်အကိုင်အခွင့်အလမ်းဖန်တီးပေးဖို့အတွက်တိုက်တွန်းထားပါတယ်နောက်တစ်ချက်ကတော့နိုင်ငံသားတွေရဲ့စီးလုံးညီညွတ်ရေးဟာဘက်ခစ်ကာလနဲ့မှမတူအောင်ကွဲပြားမှုစန့်ကျင်မှုရန်လိုမှုတွေလူမှုအတိုင်းအဝန်းမှာပေါ်ပေါက်နေတယ်လို့ဆိုပါတယ်လွတ်တော်ရဲမှာ NLD ကတစ်ဖက်ပြည်ခိုင်ဖြိုးနဲ့တပ်မတော်သားတွေကတစ်ဖက်အငင်းပွားကြတဲ့အကြောင်းကိုနမူနာဖြစ်ပြပါတယ်နောက်တစ်ချက်မှာလဲလွတ်တော်ရဲ NLD ပါတီဟာအရာရာကိုမဲခွဲဆုံးဖြတ်ပြီးအင်အားကြီးသူအနာယူစနစ်ကျင့်သုံးနေတယ်လို့ဆွဆွဲပါတယ်။ရခိုင်ပြည်နယ်ကမွတ်စလင်တွေရဲ့ပြဿနာနဲ့ပတ်သက်ပြီးလဲအစိုးရရဲ့ကင်တွယ်ဆောင်ရွက်နေပုံတွေကိုအားမရတဲ့အကြောင်းသူတို့စောင့်ကြည့်နေတဲ့အကြောင်းဘင်္ဂလီတွေရခိုင်ပြည်နယ်ဘက်ကနေပြည်မာတဲ့ဝင်ရောက်လာတာကိုဖမ်းဆီးပြီးတဲ့နောက်ဘလို့ကင်တွယ်တယ်လဲဆိုတာကိုလဲမေးခွန်းထုတ်ပါတယ်။ဒီဖြစ်စဉ်အားလုံးကိုခြုံငုံပြီးမှယနေ့နိုင်ငံတော်ဤနိုင်ငံရေးစီးပွားရေးလူမှုရေးလုံခြုံရေးနှင့်တရားဝတ္ထုစိုးမိုးရေးအပါအဝင်အခြေအနေအရရက်သည်တရွေ့ရွေ့မီးလောင်နေသောရန်ကြိုးတက်ဆင်ထားသည့်မိုင်းပုံးတစ်လုံးအနေအထားတွင်ရောက်ရှိနေပါသည်ဆိုပြီးဖော်ပြထားပါသည်
။စာပါအချက်လက်တွေကိုစမ်းစစ်ကြည့်ရင်စီးပွားရေးဆိုင်ရာကိစ္စမှာအလုတ်ကန်အခွင့်လန်းနေဆက်ကုန်သွယ်မှုစတာတွေမှာပြဿနာရှိနေတာမှန်ပေမဲ့ကမ္ဘာဗန်နဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့လိုနိုင်ငံတကာအဖွဲ့အစည်းတွေရဲ့သုံးသပ်ချက်တွေအရတိုးတက်မှုအပိုင်းတွေရှိနေတယ်ဆိုတာကိုတော့ငြင်းလို့မရပါဘူးတိုးတက်နေပေမဲ့အားရစရာမကောင်းဘူးလို့ဆိုရင်ပုံမှန်ပါလိမ့်မယ်နောက်တစ်ချက်ကတော့လွှတ်တော်တွေကအခြေအနေတွေပါအမတ်တွေကဆုံးဖြတ်လိုက်တပ်မတော်သားအမတ်တွေကထပြီးကန့်ကွက်လိုက်လှုပ်တာကိုတွေ့ရုံနဲ့နိုင်ငံသားတွေကြားအကြီးအကျယ်ကွဲပြဲနေကြပြီဆိုတဲ့ကောက်ချက်ကလည်းမမှန်ပါဘူးလွတ်တော်တဲ့ NLD အမတ်တွေရဲ့လောက်ရဥပဒေနဲ့မညီဘူးလို့ထင်ရင်ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးလို့ယူဆရင်ဒီအတိုင်းဆွဆွဲနေုံနဲ့မပြီးပါဘူး ဥပဒေအတိုင်းဆက်လုပ်လို့ရတာတွေရှိသလိုဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဆိုရင်လည်းဒီအတိုင်းဆွတ်ဆွဲမနေဘဲဖွဲ့စည်းပုံဆိုင်ရာခုံရုံးကိုတင်ပြီးအဆုံးဖြတ်ရယူတာမျိုးလုပ်ရမှာဖြစ်ပါတယ်
။ရခိုင်ပြည်နယ်ထဲမှာပေါ်ပေါက်လာတဲ့ပြဿနာဆိုတာကလည်းအာဆာအကြမ်းဖက်တိုက်ခိုက်မှုအဲ့ဒါကိုပြန်နှိမ်နှင်းရမှာတပ်မတော်ရဲ့ကင်တွယ်မှုကြောင့်ပေါ်ပေါက်လာတဲ့နောက်ဆက်တွဲပြဿနာပါ။ရှေ့ကိုနည်းနည်းဆက်ပြီးသွားကြည့်ရင်ရှေလျားလာတဲ့အရင်စစ်အစိုးရခေတ်ဆက်ဆက်ကခြံထားရခဲ့တဲ့ပြဿနာကြီးပါဒါကို NLD အစိုးရကတိုင်းပြည်အကျိုးစီးပွားတက်မတော်အကျိုးစီးပွားတိုင်းရင်းသားတွေရဲ့အကျိုးစီးပွားအားလုံးအတွက်ခက်ခက်ခဲခဲဖြေရှင်းနေရတဲ့အခြေအနေပါလက်ရှိအခြေအနေကိုပေါက်ကနီးဘုံတစ်လုံးနဲ့နှိုင်းရှင်ထားတဲ့အပြင်အဖက်ဖက်ကယိုယွင်းကြဆင်းနေတယ်လို့ပြောထားတာကိုသုံးသပ်ရမယ်ဆိုရင်လေလက်ရှိတိုင်းပြည်ထဲမှာဖြစ်ပျက်နေတာတွေဟာ2012ခုနှစ်နောက်ပိုင်းမြန်မာနိုင်ငံနေရာတချို့မှာဖြစ်ပွားခဲ့တဲ့ဘာသာရေးလူမျိုးရေးဆန်နဲ့အကြမ်းဖက်မှုကြီးတွေဖြစ်ပွားခဲ့တဲ့အခြေအနေမျိုးမဟုတ်ပါဘူး2017 KIA ကချင်လက်နက်ကိုင်တွေနဲ့တကြော့ပြန်တိုက်ပွဲဖြစ်တဲ့အခြေအနေကိုကန်တပ်ဖွဲ့တွေဝင်တိုက်ခံရတဲ့အခြေအနေမျိုးလည်းမဟုတ်ပါဘူးလက်ရှိအခြေအနေမှာနိုင်ငံထဲမှာဆန္ဒပြပွဲတွေတချို့ဖြစ်နေတာကတော့မှန်ပါတယ်တစ်ဖက်ကဖွဲ့စည်းပုံပြင်ရေးကိုထောက်ခံနေကြတဲ့ဆန္ဒပြပွဲတွေဖြစ်ပြီးအခြားတစ်ဖက်မှာတော့တက်မတော်ထောက်ခံရေးဖွဲ့စည်းပုံတွေကပုံမှန်59ဆလုံးမပြင်ရေးဆိုတဲ့လွတ်တော်တွေကပြည်ခိုင်ဖြိုးနဲ့တက်မတော်လုံးရဲ့ထောက်ခံပွဲတွေဖြစ်ပါတယ်တက်မတော်ထောက်ခံရေးဖွဲ့စည်းပုံတွေကပုံမှန်59ဆလုံးမပြင်ရေးထောက်ခံတဲ့ပွဲတွေမှာမြင်ရမှာကအနေနဲ့အရရက်ကစစ်မှုထမ်းဟောင်းအဖွဲ့ဝင်တွေပြည်ခိုင်ဖြိုးပါတီဝင်တွေမျိုးချစ်လို့သူတို့ကိုယ်သူတို့ခေါ်သူတွေနဲ့ဟောပြောသူတွေထဲမှာဆိုရင်ဘူးလက်လှဆွေအပါဝင်ဖမ်းမရထုတ်ခံထားရတဲ့ဥဝီရသူတို့ဖြစ်ပါတယ
်တကယ်တော့နိုင်ငံရေးပါတီတရားဖြစ်စေပါတီတွေအနေနဲ့ဖြစ်စေဒီစဲအစိုးရနဲ့ပါတီကိုဝေဖန်တာဆန့်ကျင်တာလုပ်လို့ရပါတယ်ဒါထူးခြားတဲ့ကိစ္စမဟုတ်ပါဘူးဒီပြည်နယ်ထဲမှာဒီမိုကရေစီကိုယုံကြည်တယ်ဆိုရင်ဒီမိုကရေစီဖက်ဒရယ်နိုင်ငံတည်ဆောက်ချင်တယ်ဆိုရင်ပြည်သူလူထုထောက်ခံမှုရအောင်စီရင်ရမှာပဲဖြစ်ပါတယ်။ဒါပေမဲ့ဒီလိုသဘောထားကွဲပြားနေတာတွေကိုပဲပုံကြီးချက်ထောက်ပြပြီးနိုင်ငံတော်ကြီးအဖက်ဖက်ကယိုယွင်းပျက်စီးနေပြီးမိုင်းမုံတစ်လုံးလိုမကြာခင်ပေါက်ကွဲတော့မယ်ဆိုတဲ့အခြေအနေမျိုးထိပြောဆိုလာတာဟာတော့ဒဇုံတယောက်ဒဇုတစ်ဖွဲ့ကနေတိုင်းပြည်ကိုကယ်တင်ပါတော့ဆိုတဲ့သဘောအပြင်ဒီမိုကရေစီကိုဖျက်ဆီးပစ်မဲ့ဆရာနာသိမှုမျိုးကိုလက်ရခေါ်တဲ့သဘောတော်သက်ရောက်လာနိုင်တာမို့တိုင်းပြည်အတွက်အလွန်အန္တရာယ်ကြီးပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
် VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်အခုတော့ကိုကျော်ကျော်သိန်းတင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဘာရီဆွေးနွေးမလဲဆိုတာနားဆင်ကြရအောင်ပါရှင်
မဟာဒရီမီဒီယာရဲ့တင်ဒမားရဲ့ပေါ်ဝီဗန်တက်ခိုက်တာတွေအခုနောက်ပိုင်းမှာအတော့ကိုများလာတဲ့ပြင်ဆူဆူရွရွပြောဆိုထိုးနှက်တာတွေမကြာခဏတွေ့လာရပါတယ်။အထူးသဖြင့်ရခိုင်ပြည်အရေးကိစ္စနဲ့ပတ်သက်တဲ့သတင်းတွေကိုရေးသားထုတ်လွှင့်တဲ့အခါတွေမှာဗက်ပေါင်းစုံကဝီဗန်ထိုးနှက်ကြတာတွေ့ရပါတယ်။ဒီလိုအခြေအနေဘာကြောင့်ဖြစ်လာရလဲလို့ကျွန်တော်တို့ VOE သောတာရှင်တွေယူဆကြပါသလဲ။ဒီကနေ့ခေတ်မြန်မာနိုင်ငံမှာသတင်းမီဒီယာရဲ့အခန်းကဏ္ဍပေါ်သောတာရှင်တို့ရဲ့သဘောထားအမြင်တွေကရောဘယ်လိုရှိပါသလဲ။အခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာကိုယ်တိုင်ပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမှပို့ထားပေးပါကိုယ်တိုင်မပါဝင်နိုင်ဘူးဆိုရင်လည်းကိုယ်ဆွေးနွေးကြတာကိုလိုရင်းတူရှင်းရေးပြီးစာနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA ရဲ့ Facebook မှာလည်းရေးထားလို့ရပါတယ် VOA ရဲ့ဖုန်းနံပါတ်က0239238999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
အခုတော့ကျမတို့ထူးခြားစံပြကပ္ပသတင်းများအစီအစဉ်ကိုမအေးတန်နာကျော်နဲ့အတူကိုငိမ့်ချန်းကတင်ဆက်မှာပ
ါ။ဩစတြေးလျနိုင်ငံ Queensland ပြည်နယ်မှာ Uber ကုမ္ပဏီကရင်းနှုတ်သဘောထားတဲ့အလုပ်ငန်းကိုစတင်လိုက်ပါတယ်။ဒါဟာကပ္ပပထမဦးဆုံး Scuba ရင်းနှုတ်သင်္ဘောစုပေါင်းဆက်ပေါင်းငှားစီးတဲ့ကိစ္စဖြစ်ပြီးတော့ဩစတြေးလျနိုင်ငံအရှေ့ဘက်ကတန်နာကြောက်တန်းတွေကိုသွားပြီးတော့ကြည့်ရှုနိုင်မှာပါ။အငှားငါးတွေစီးရသလိုပဲရင်းငုတ်တင်မောက်ကို Uber application သုံးပြီးတော့ငှားရမှာဖြစ်ပါတယ်။ကိုရောက်ရှိနေတဲ့နေရာကိုအငှားကားတစ်စီးကလာကြိုမှာဖြစ်ပြီးတော့ Heron ကျွန်းကိုတော့ရဟတ်ယာဉ်နဲ့သွားရမှာဖြစ်ပါတယ်။အဲ့ဒီကမှရင်းငုတ်တင်မောက်စီးရမှာပါ။မေလ28ရက်နေ့ကစတင်လိုက်တဲ့ဒီစီဇန်ကဇွန်လ18ရက်နေ့ထိရှိမှာဖြစ်ပြီးတော့လူနှစ်ယောက်အတွက်ဒေါ်လာ2000ကျော်လောက်ကျတင်မှာဖြစ်ပါတယ်ရှင်။
အရှေ့ဥရောပနိုင်ငံတစ်ခုဖြစ်တဲ့ Belarus နိုင်ငံမှာ22ကြိမ်မြောက်ဥရောပသမင်အတန်တုလုတ်ပြိုင်ပွဲတစ်ခုကိုပြီးခဲ့တဲ့စနေနေ့ကကျင်းပခဲ့ပါတယ်။ဥရောပနိုင်ငံပေါင်း73နိုင်ငံကအမဲလိုက်ဝါသနာပါသူတွေဝင်ရောက်ရှင်ပြိုင်ခဲ့ပြီးမြို့တော် Minsk မြောက်ဖက်ကီလိုမီတာ300အကွာကတောအုပ်ကလေးတစ်ခုအတွင်းမှာကျင်းပခဲ့တာပါ။ပါဝင်ရှင်ပြိုင်သူပေါင်း39ယောက်ရှိပြီးတော့အခြေအနေမျိုးမျိုးမှာထွက်ရမယ်သမင်အတန်တုလုတ်ပြရတာပါ။မိမ့်လိုက်ခင်အတန်မိမ့်လိုက်ပြီးအတန်နောက်ပြီးတိုက်ပွဲမှာတမင်ကိုအနိုင်ရပြီးတဲ့အချိန်ဒါမှမဟုတ်ပြိုင်ဘက်တမင်နဲ့မတိုက်ခိုက်ခင်ထွက်ကြတဲ့တမင်အတန်တွေကိုလိုက်လံတူပါကြတာပါအခုလိုအတန်တူလောက်တာဟာမုတ်ဆိုးတွေအတွက်သာမကပဲအမှုပညာတရဖြစ်လာပြီလို့ဒီပြိုင်ပွဲကိုစီစဉ်သူတို့ကပြောပါတယ်ပါဝင်သူတွေဟာတမင်အတန်တူထွက်အောင်ခရုဂွန်တွေတတ်တူဒါမှမဟုတ်ပလတ်စတစ်လေးပိုက်ကလေးတွေကိုသုံးပြီးတော့ပြိုင်ကြရတာပါအတန်တူးလုပ်တဲ့ပညာဟာရှေးဟောင်းပညာရဲ့တစ်ခုဖြစ်ပြီးတော့ယနေ့ခေတ်မှာလိုလက်နက်တွေအစွမ်းမထက်ခင်တလိမ့်ဆန်တွေအနီးနားရောက်လာအောင်မြားရတဲ့ပညာရဲ့တစ်ခုဖြစ်ပါတယ်အခုခေတ်မှာတော့ဒီစွမ်းရည်ကိုအာဂဇာနီးတစ်ခုအဖြစ်သဘောထားပြီးရှင်ပြိုင်ပွဲတွေကျင်းပနေတာပါဒီနှစ်ပြိုင်ပွဲမှာတော့ဟန်ဂေရီနိုင်ငံကပထမဆုနဲ့ဒုတိယဆုကိုရရှိသွားပြီးပြင်သစ်နိုင်ငံကပါဝင်သူတဦးကတော့တတိယဆုရသွားပါတယ်ခင်ဗျာ
ဒီနိုင်ငံမှာနှစ်ဆင်ကျင်းပမြဲဖြစ်တဲ့တောင်စားမုံက cheese ဒိန်ငယ်လှင်ချတဲ့ပွဲကိုတော့ Gloucestershire အရက်မှာပြီးခဲ့တဲ့တနင်္လာနေ့ကကျင်းပခဲ့ပါတယ်။ဒီပွဲမှာပါဝင်ရှင်ပြိုင်တဲ့သူတွေကဒိန်ငယ် cheese တုံးကြီးတွေကိုတောင်စားမုံကနေလှင်ချတဲ့အပြင်လူတွေကလည်းအဲ့ဒီနောက်ကနေပြီးတော့လှင်ဆင်ပြီးတော့လိုက်ဖမ်းကြပါတယ်။ပြိုင်ပွဲအမျိုးအစား3ပွဲရှင်ပြိုင်ခဲ့ပြီးတော့ဒိန်ငယ်စု3မျိုးနဲ့အနိုင်ရတဲ့သူ3ယောက်အတွက်စုတီးကြစီချင်းမြင့်ခဲ့တာပါ။ဒီပွဲတော်ဟာဗြိတိန်မှာနှွေဦးရဲ့ဗန်ပိတ်ရဲ့နဲ့လဲတိုက်ဆိုင်ပြီးတော့ကျင်းပတာဖြစ်ပြော့ဒေတာရင်းနဲ့ကဘာတဝမ်းလုံးကအပျော်ပါကြိုက်တဲ့သူတွေပါဝင်ပြီးရှင်ပြိုင်ကြပါတယ်1826ခုနှစ်ကတည်းကဒီပြိုင်ပွဲစတင်ခဲ့တယ်ဆိုတော့ရေးသားထားတဲ့အထောက်အထားတချို့တွေ့ရပြီးတော့တချို့တွေကတော့အဲ့ထက်တောင်မှစောတဲ့ပေကန်ယဉ်ကျေးမှုရိုးရာပွဲတော်ဖြစ်တယ်လို့ပြောကြပါတယ်ရှင
်အခုနားဆင်ခဲ့ကြရတဲ့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကို VOA မြန်မာပိုင်းရဲ့တနင်္ဂနွေရုပ်သံမဂ္ဂဇင်းအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။တနင်္လာနေ့နေ့ခင်းသတင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာပါ။
နိုင်ငံတင်းမာမှုတွေရှော့ချနိုင်ရဲ့အတွက်အမေရိကန်ဘက်ကအီရန်နဲ့ချင်းချင်မရှိအလုံးစုံဆွေးနွေးလိုတယ်လို့အမေရိကန်နိုင်ငံဆိုင်ဝန်ကြီးမိုက်ပွန်ပီယိုကတနင်္ဂနွေနေ့မှာပြောဆိုပါတယ်။ဒါပေမဲ့အီရန်အစိုးရဘက်ကတော့ဆစ်ဆက်ဆွေးနွေးမှုသည့်ဖြစ်လာရေးအပေါ်တိတ်ပြီးတော့မျှော်လင့်မထားပါဘူး။ကြိုတင်သတ်မှတ်ချက်တွေမထားဘဲဆွေးနွေးမှုနဲ့ညှိဖို့ပြင်ဆင်ထားကြောင်းဆွေးနွေးဖို့လည်းအဆင်သင့်ရှိကြောင်းအမေရိကန်နိုင်ငံချိုင်းဝန်ကြီးကဆွစ်ဇာလန်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။ဒါပေမဲ့အီရန်တော်လှန်ရေးတပ်ရဲ့ဆိုးရွားလာတဲ့လုပ်ရက်တွေကိုပြောင်းလဲပြစ်နိုင်ရေးအမေရိကန်ရဲ့ကြိုးပမ်းမှုတွေကတော့ဆက်ပြီးရှိနေမှာဖြစ်တယ်လို့နိုင်ငံချိုင်းဝန်ကြီးကထပ်လောင်းပြောပါတယ်။အမေရိကန်ပြည်ဝင်ခွင့်ဗီဇာလျှောက်ထားသူအလုံးနီးပါးဟာကိုယ့်ရဲ့ဆိုရှယ်မီဒီယာလူမှုကွန်ရက်နဲ့ပတ်သက်တဲ့အချက်လက်တွေကိုထည့်သွင်းဖော်ပြရမှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောဆိုလိုက်ပါတယ်။ဗီဇာလျှောက်သူတွေဟာလွန်ခဲ့တဲ့9နှစ်အတွင်း Facebook, Twitter, YouTube နဲ့တရုတ်ရဲ့ Weibo Social Media တွေမှာကိုယ်အသုံးပြုခဲ့တဲ့အကောင့်နာမည်, email လိပ်စာနဲ့ဖုန်းနံပါတ်တွေကိုဖော်ပြပေးရမှာဖြစ်တယ်လို့ကိုယ်ဘယ်နိုင်ငံကိုခီးသွားခဲ့တယ်လဲဆိုတာနဲ့ပြည်ဝင်ခွင့်အငင်းပယ်ခံရသလားစတာတွေကိုလည်းဖော်ပြရမယ်လို့ဆိုပါတယ်။ဒါပြင်အမေရိကန်ဗီဇာလျှောက်ထားသူရဲ့မိသားစုဝင်တဲ့အကြံဖက်ဝါဒစွဲလုပ်ရက်တွေနဲ့ပတ်သက်ခဲ့ဘူးချင်းရှိမရှိဆိုတာကိုလည်းမေးမြန်းမှာဖြစ်ပါတယ်။ချက်သမရနိုင်ငံဝန်ကြီးချုပ်အန်ဒရီဘာဘီစ်ရဲ့ဖိတ်ကြားချက်နဲ့ချက်သမရနိုင်ငံကိုတရားဝင်ချစ်ချည်ရေးခီးရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဝန်ကြီးချုပ်နိုင်ငံခြားရေးဝန်ကြီးတို့နဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့သမရမီလို့ဇင်မန်းနဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်ရှင
်။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြသွားတာပါ။ဒီနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ John L. စင်ပါရှင်။တင်းလာလေးနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.